Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ်မတ်လ12ရက်စနေနေ့ညဘက်9:00နာရီ10:00နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51တို့ကနေတရက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တားညူပါဒီကုလသမဂ္ဂကကမန်ကထားပြုစီစဉ်တဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းပဲတင်းလာနေမှာဆက်လုပ်သွားမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။နောက်ရှီကာဂိုမြို့မှာလုပ်တဲ့ဒီမက်ဆက်စီယုံပွဲမှာဆန္ဒပြသူတွေပေါ်ကြမ်းဖက်အောင်လှုပ်ဆော်ရဲဆိုပြီးတော့ Republican Party ကုစားပြုသမ္မတလောင်ဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကိုလူတွေကအပြစ်တင်ပြောဆိုနေပါတယ်။ဆက်တဲ့ဒီထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးသွားဖို့ရှိပါတယ်။မှန်တယ်လား
။ကောင်းပါပြီရှင့်။နောင်တက်လာမဲ့အစိုးရတဲ့ကိုဦးဆောင်မဲ့သမ္မတနဲ့အထူးသမ္မတနှစ်ဦးကိုမြန်မာနိုင်ငံသူနိုင်ငံသားတွေဘယ်လိုသဘောထားအမြင်တွေရှိနေပါသလဲ။
ကျွန်တော်တို့လူလာတာကလူလူ 100% လုံနိုင်တဲ့အစိုးရတဲ့တခုဟိုလည်းဒီလိုအဲ့ဒီအစိုးရကပဲကျွန်တော်တို့ပြည်ပြည်အတွက်အကောင့်ဆောင်ကျင်းသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ထားပါတယ်
။လူအခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ဆိုရောစော်ဖိုးခွာပြောတော်တာပါရှင်အပြည့်စုံကိုတော့တရင်တွေပြီးမှကြားရမှာပါ။ထပြင်းတာချီလေးမြို့နယ်ကရက်ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့နယ်အတွင်းကစစ်စေးရဲကိတ်တခုမှာမူရစ်ဆေးနဲ့လက်နက်တွေတဲလာတဲ့မြန်မာနိုင်ငံသား၄ဦးဖမ်းဆီးမိတဲ့တရင်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေတခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝင်မှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်။ခုပထမဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့တရင်တွေကိုကိုသားညွန့်ဦးနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင်။
ကုလသမဂ္ဂကကမန်ကထားပြုစီစဉ်တဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းတနင်္လာနေ့မှာလုပ်သွားမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဆီးရီးယားဆွေးနွေးပွဲကဒီမစ္စတာကယ်ရီရဲ့အဆိုအားဖြင့်အပြည့်ရသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲတာတွေရှိတဲ့ကြားကပဲဆွေးနွေးပွဲကိုလုပ်မှာဖြစ်ပါတယ်။ဆီးရီးယားကတိုက်ပွဲတွေကိုဘယ်လိုလျှော့ချမယ်ဆိုတာစူးစမ်းအဖြစ်ရှာဖို့အတွက်ရုရှားနဲ့အမေရိကန်ကလေးလာဆောင်ကြည့်သူတွေဂျနီဗာနဲ့အမန်မျိုးတွေမှာဒီနေ့တွေ့ဆုံဆွေးနွေးကြမယ်လို့မစ္စတာကယ်ရီကပြောပါတယ်။တိုက်ပွဲဖြစ်တဲ့အချိန်ဒီဟာ80ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းအထိရောကျသွားပုံရပြီးတော့ဒါတကယ့်ကိုပဲအရေးကြီးပါတယ်လို့ Mr. Kerry ကဒီကနေ့ Saudi Arabia မှာပြောပါတယ်ဒီတော့တွေ့မှာပဲ Syria ဆွေးရအနေနဲ့အပြည့်ရသဘောတူညီချက်ပေါ်မှာအခိုင်အမာဆက်ပြီးတော့ရပ်တည်နေတယ်လို့ Syria နိုင်ငံရဲ့ဝန်ကြီး Walid Mualem ကပြောပါတယ်ဒါပေမဲ့လို့ညီညာရေးဆွေးနွေးပွဲတက်မဲ့အစိုးရကုစလေအဖွဲ့ဟာဆွေးနွေးပွဲလာတက်မဲ့အတိုက်ခံဘက်ကကုစလေအဖွဲ့ကို24နာရီပဲစောင့်မယ်လို့ဆိုပါတယ်စနေဘတ်တမဲ့တနမန်တွေတင်းနေနေမှာဂျနီဗာကိုသွားမယ်လို့မြူလန်ကဒီကနေ့ဒမစကတ်မှာပြောပါတယ်။နိုင်ငံကျိုင်းကြီးဟာစနေဘတ်တွေမစခင်မှာပဲရောက်အောင်လုပ်နေတယ်ဆိုပြီးတော့ဆီးရီးယားတိုက်ခန့်တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်
။စနေနေ့ကအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတို့ဟာနှစ်စဉ်ပြုတ်လုံနေကြပူးတွဲစည်ရင်လေ့ကျင့်မှုတွေကိုစတင်လိုက်ပါတယ်။မြောက်ကိုရီးယားဘက်ကအခုလိုစည်ရေးလေ့ကျင့်မှုတွေဟာတိုက်ခိုက်မှုတစ်ခုဖြစ်လာခဲ့ရင်ချက်ချင်းတုံ့ပြန်လက်စားချင်မယ်လို့နှစ်စဉ်လုပ်နေကြတိုင်းချင်းချောက်ခဲ့ပြီးတဲ့နောက်ရပိုင်းကြမှာအခုလိုပူးတွဲစည်ရေးလေ့ကျင့်မှုတွေကိုစတင်ခဲ့တာပါ။နှစ်စဉ်ပြုတ်လုံနေကြအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်ရေးလေ့ကျင့်မှုတွေဟာရက်သက်တစ်ပတ်၈ပတ်ထိကြာမြင့်ပြီးစနစ်ကျစီစဉ်ဆောင်ရွက်ထားတာပါ။စနေနေ့ကပြုတ်လုံတဲ့စည်ရေးလေ့ကျင့်မှုတွေထဲမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာတောင်ကိုရီးယားနိုင်ငံအရှေ့ဘက်ကမ်းခြေမှာတိုက်ခိုက်ရင်နေနဲ့ထိုးစစ်ဆင်နဲ့ပုံစံနဲ့လေ့ကျင့်ခဲ့ကြပါတယ်။ဒီစည်ရေးလေ့ကျင့်မှုမှာတောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းနဲ့အမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး 18,000 လောက်ပါဝင်ပြီးလုပ်ခဲ့သမျှထဲမှာပမာဏအကြီးဆုံးစည်ရေးလေ့ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။စည်ရေးလေ့ကျင့်မှုတွေမစတင်ခင်အမေရိကန်ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာပိုဟန်းမြို့အနီးမှာပြုလုပ်တဲ့လေ့ကျင့်မှုမှာအမေရိကန်မရိန်းတပ်ကလေယာဉ်55စီးနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်သည်တော်အစီး30ပါဝင်တယ်လို့ဖော်ပြခဲ့ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတိကျပြင်းထန်တဲ့ကိုရီးယားစတိုင်ဘလစ်ကရစ်တိုက်ခိုက်မှုမျိုးနဲ့လက်တုံ့ပြန်မှုပြင်ဆင်ထားတယ်လို့မြောက်ကိုရီးယားစစ်တပ်ကပြောပြအားခဲ့တာဖြစ်ပါတယ
်။ရှီကာဂိုမြို့မှာလုပ်တဲ့ဒီမက်ဆွတ်စီယုံပွဲမှာဆန္ဒပြသူတွေပေါ်ကြမ်းဖက်အောင်လှုံ့ဆော်ရဲဆိုပြီးတော့ Republican Party ကုစားပြုသမ္မတလောင်ဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကိုလူအချို့ကပြစ်တင်ပြောဆိုပါတယ်။အဲ့ဒီမက်ဆွတ်စီယုံပွဲလုပ်ဖို့စီစဉ်ထားတဲ့နေရာမှာရုံးဆန်ခတ်ဖြစ်တာမို့လို့ပွဲကိုလည်းဖျက်လိုက်ရပါတယ်။တောက်ချာနေညာကမက်ဆွတ်စီယုံပွဲဆင်းမြင့်ပေါ်ကို Donald Trump ရောက်မလာခင်မှာထောင်လန်းရှိတဲ့ဆန္ဒပြကန့်ကွက်သူတွေနဲ့ Mr. Trump ကိုထောက်ခံသူတွေကြားမှာရုံးဆန်ခတ်မှုဖြစ်တာပါ။ကြင်ကြင်ရန်ဖြစ်ကြတာကို Mr. Trump ကပယ်ချပြီးတော့ဆန္ဒပြသူတွေဟာအခြေခံဥပဒေအရသူ့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တယ်ဆိုပြီးတော့ပြောနေပါတယ်။မတ်လ15ရက်နေ့အင်္ဂါနေ့မှာလုပ်မဲ့ Illinois ပြည်နယ် Primary ဒီပနာမရွေးချယ်ပွဲမတိုင်ခင်သူ့ကိုထောက်ခံသူတွေကိုမေကွန်းပြောဖို့တဲ့ Mr. Trump ကစီစဉ်ထားတာပါ။ဆန္ဒပြတဲ့အတွက်အရင်ကအကျိုးဆက်တွေရှိခဲ့ပြီးပြင်အခုတော့ဘလို့အကျိုးဆက်တွေမှဖြစ်မလာဘူးဆိုတာကိုဆန္ဒပြသူတွေနားလည်ကြတယ်လို့ St. Louis မြို့ Message စီယုံပွဲမှာ Mr. Trump ကပြောပါတယ်။အဲဒီမှာလည်းဆန္ဒပြသူတွေရှိတာကြောင့်လုံခြုံရေးတွေရှင်းပြီးတော့မှပဲသူ့ရဲ့မေကွန်းကိုပြောနိုင်တာပါ။ Chicago မှာဖြစ်တဲ့ဒီရုံးဆန်ခတ်မှုနဲ့ပတ်သက်ပြီးတော့ Trump ရဲ့ပြိုင်ဘက်ဖြစ်သူ Tellot Dorman မာကူရူဘီယိုကထရမ့်ကိုအပြစ်တင်ပြောဆိုတာမျိုးမလုပ်တော့ပေမဲ့ထရမ့်ရဲ့ပြောဆိုတွေကအခုလိုမျိုးပောက်ကွဲမှုတွေကိုဖြစ်လာစေတယ်လို့ဆိုပါတယ်
။ပြင်သစ်နိုင်ငံဆာလစ်မြို့မှာရွှေ့ပြောင်းဒုက္ခသည်စခန်းတစ်ခုရှိနေတာကိုကွန်ကွတ်ဆန္ဒပြသူတွေကတရားတွေကိုပိတ်ကားတရားတွေကိုမီးရှို့ပြီးနိုင်ငံသားတွေအိမ်ပြန်ကြဖို့တောင်းဆိုပြီးတဲ့နောက်ပြင်သစ်ရဲတပ်ဖွဲ့ကလူ၁၄ယောက်ကိုဖမ်းလိုက်ပါတယ်။သူတို့ကသူတို့ identity generation လို့ခေါ်တဲ့ဆန္ဒပြသူတွေဟာအိမ်ပြန်ကြလုံးဝလက်မခံဘူးလို့ရေးထားတဲ့စာတမ်းတွေကိုကန်ဆောင်ထားပြီးဒီကနေ့မနက်အစောပိုင်းကစုဝေးဆန္ဒပြကြတာပါ။ဆာလစ်မြို့ထဲကိုရွှေ့ပြောင်းဒုက္ခသည်တွေဝင်လို့ရနေတဲ့တရားတွေကိုလည်းပိတ်ပလိုက်တယ်လို့ဆန္ဒပြအုပ်စုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အင်္ဂလိပ်တူမြောင်းကိုဖျက်ပြီးဗြိတိန်နိုင်ငံကိုသွားဖို့မျှော်လင့်ထားတဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ဆာလစ်မြို့ဟာအတားအဆီးတစ်ခုဖြစ်လာနေတာပါ။ထောင်ပေါင်းများစွာသောသူတွေဟာတော့အုပ်လို့တည်ထားကြတဲ့ဒုက္ခသည်စခန်းမှာဆိုးဝါးတဲ့အခြေအနေတွေနဲ့နေထိုင်နေကြရတာပါ။ပြင်သစ်မြောက်ပိုင်းကန်ယူရန်တစ်လျှောက်မှာအခြားစခန်းအသေးလေးတွေလည်းရှိနေပါတယ်။ရွှေ့ပြောင်းဒုက္ခသည်တွေကိုတိုက်ခိုက်သူတွေလို့တန်ရရှိတဲ့ရွေးတက်ဖွဲ့ဝင်ဝစ်ဆုံဝစ်ဆင်ထားသူလူ9ယောက်ကိုတောက်ကြနေမှာဆာလစ်မြို့လုံခြုံရေးတပ်ဖွဲ့တွေကထိန်းသိမ်းခဲ့တာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့ငွေကြေးကသတင်းကိုဆက်လက်အတန်းလွှင့်နေပါတယ်။အာဖဂန်နစ္စတန်လီဒါဟာ2020ပြည်နှစ်ရောက်တဲ့အထိလိုအပ်တဲ့အင်အားဆင့်ကိုရအောင်မှမဟုတ်ဘူးလို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူကပြောလိုက်ပါတယ်။လီဒါအတွက်မှားထားတဲ့လေရင်တချို့ဟာ2018ခုနှစ်အထိအာဖဂန်နစ္စတန်နိုင်ငံကိုရအောင်မှမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးဂျွန်ကန်ဘယ်ကပြောသွားတာပါ။သူဟာအာဖဂန်နစ္စတန်ကဒီအမေရိကန်နဲ့မြောက်အတလန်တိတ်စာချုပ်နေတူအဖွဲ့တပ်မှုဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကမှတာဝန်သက်တမ်းကုံဆုံးခဲ့ပါတယ်။လေရင်သစ်တွေအတွက်လေရင်မှုတွေကိုလေ့ကျင့်ဖို့နောက်ထပ်2နှစ်3နှစ်ထပ်လိုအောင်မယ်လို့လည်းသူကရှင်းပြပါတယ်။အာဖဂန်နစ္စတန်ကနိုင်ငံတကာတပ်ဖွဲ့တွေကိုဗိုလ်ချုပ်ကြီးကမ်ဘယ်ဦးဆောင်ခဲ့တဲ့18လကြာကာလအတွင်းမှာအာဖဂန်လီကျောင်းစွမ်းဆောင်ရည်မှာတိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လို့အာဖဂန်လီတက်တိုးတက်လာဖို့အတွက်အမေရိကန်ပြည်ထောင်စုကစလုပ်တာဟာသိက္ကူနှောက်ကြတယ်လို့တော့သူကပြောပါတယ်။ဥမာအဖြစ်တော့2014ခုနှစ်မှာအာဖဂန်လီတက်ကလီကျောင်းထောက်ပံ့ရေးလုပ်ငန်း85ကြိမ်လုပ်ခဲ့ပြီးတော့2015ခုနှစ်ကျရင်တော့4,485ကြိမ်လုပ်ခဲ့တာကိုသူကထောက်ပြခဲ့ပါတယ်။
ဟာမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်စစ်နစ်သားရွယ်ပါလက်စတိုင်းကလေးငယ်တို့သေဆုံးခဲ့တယ်လို့သိရပါတယ်။ကလေးငယ်အကိုဖြစ်သူဟာသူတို့တွေအိပ်ပျော်နေတဲ့ဒုံးကြီးအပိုင်းစားတစ်ခုသူတို့အိမ်ကိုထိမှန်ပြီးအိမ်ခေါင်မိုးပြိုကျခဲ့တာလို့ရိုက်တာသတင်းဌာနကပြောခဲ့ပါတယ်။အရေးပေါ်ကားကိုဖုံးဆက်ပြီးခေါ်ခဲ့ပေမဲ့နှစ်နာရီလောက်ကြာတဲ့အထိရောက်မလာခဲ့တဲ့အတွက်ကလေးငယ်ကိုကားနဲ့ပဲဆေးရုံခေါ်သွားခဲ့ကြတယ်လို့ပြောပါတယ်။တောက်ကြနေညနေပိုင်းကအစ္စရေးနိုင်ငံတောင်ပိုင်းမှာဒုံးကြီးတွေအမြောက်များကျရောက်ခဲ့ပြီးတဲ့နောက်ဟာမတ်စ်သွေးကြွတွေရဲ့လက်ကျင်ရေးစခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ချက်ကြေညာတစ်ခုကြေညာချက်တစ်ခုထဲမှာပြောထားပါတယ်။ဒုံးကြီးတွေကြောင့်ထိခိုက်ဒဏ်ရာရတဲ့သူတဦးမှမရှိဘူးလို့အာနာဘိုင်းနီကပြောပါတယ်။
လီဘနွန်ခြေဆိုင်ဟစ်ဘူလာအဖွဲ့ကိုအကြမ်းဖက်ဝါဒကန်ဆွဲတဲ့အဖွဲ့စည်းတစ်ခုဖြစ်တဲ့အဖွဲ့ဝင်22နိုင်ငံပါတဲ့အာရပ်အဖွဲ့ချုပ်ကနေပြီးတော့တရားဝင်သတ်မှတ်လိုက်ပါတယ်။ကိုင်ရိုမြို့တော်မှာတောက်ကြနေတဲ့ကျင်းပါတဲ့အာရပ်အဖွဲ့ချုပ်ဝန်ကြီးများစည်းဝေးမှာအများစုရဲ့ထောက်ခံချက်နဲ့အဲ့လိုမျိုးသတ်မှတ်လိုက်တာဖြစ်ပါတယ်။လီဘနွန်နဲ့ဒီအီရန်နိုင်ငံတွေကဝန်ကြီးတွေကဒီကိစ္စကိုမထောက်ခံပါဘူး။ဒါရှီယာမွတ်စလင်အီရန်နိုင်ငံနဲ့ဆွန်နီမွတ်စလင်တွေလွှမ်းမိုးထားတဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရည်ကောင်စီတို့ကြားဆက်ဆံရေးမကောင်းလာတာကိုထင်ရှားနေပါတယ်။အီရန်နိုင်ငံဟာဟစ်ဘူလာအဖွဲ့ကိုအဓိကထောက်ခံတဲ့နိုင်ငံဖြစ်ပြီးတော့ဆီးရီးယားနဲ့ယီမန်နိုင်ငံတွေကပြည်ပခါတွေမှာဒေသတွင်းပြိုင်ပွဲဖြစ်တဲ့ Saudi Arabia နိုင်ငံနဲ့စန့်ကျင်ဘက်မှာယက်တည်နေကြတာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ခတ်တပုံပြစ်မှတ်တွေကိုတူရကီကလေကြောင်းကနေပြီးတော့တိုက်ခိုက်တဲ့နေရာမှာစစ်သွေးကြွ68ဦးထက်မနည်းသေဆုံးခဲ့တယ်လို့တူရကီစစ်ဘက်ကကြေညာပါတယ်။မတ်လ9ရက်နေ့ကလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုမှာ F-16 နဲ့ F-4 တိုက်လေယာဉ်တွေနဲ့ PKK ခတ်တပုံတွေရဲ့စခန်းတွေနော်လက်နက်တူလောင်ရေးနေရာတွေနဲ့အဆောင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နေရာ၅ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ဖက်ကပြောပါတယ်။တူရကီအနေနဲ့အစိုးရနဲ့သဘုံကြားညီညာရေးဆွေးနွေးမှုတွေပြတ်ခဲ့တဲ့နောက်ဇူလိုင်လကလေးကစပြီးတော့ PKK စခန်းတွေကိုစစ်ဆင်တိုက်ခိုက်ခဲ့တာပါ။ PKK အဖွဲ့ကတော့တူရကီနဲ့အနောက်မှာဟာမိတ်နိုင်ငံတွေဘက်ကအကြမ်းဖက်အဖွဲ့အစည်းဖြစ်နေသတ်မှတ်ထားပါတယ်။ဒီအဖွဲ့ဟာတူရကီနိုင်ငံတွင်သူရဲ့ဒေသတွင်ကိုယ်ပိုင်အုပ်ချုပ်권ရဖို့အတွက်လက်နက်ကင်တိုက်ပွဲဝင်နေကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍမှာဒီအမျိုးသမီးတွေပါဝင်တဲ့အခမ်းကဏ္ဍအပေါ်မှာတာဝန်ရှိသူတွေနဲ့လေးလာသူတွေကအထူးအလေးထားပြောဆိုမှုတွေရှိပါတယ်။အထူးသဖြင့်တော့ဒီတိုင်းပြည်ရဲ့စီးပွားရေးအခြေအနေကြောင့်အမျိုးသားအများပြားဟာပြည်ပနိုင်ငံတွေမှာအလုတ်သွားလုပ်နေကြရတာကိုထောက်ပြကြပါတယ်။ကမ္ဘောဒီးယားအမျိုးသမီး85ရာခိုင်နှုန်းလောက်ဟာစိုက်ပျိုးရေးကဏ္ဍမှာလုပ်ကင်နေကြတယ်လို့ကမ္ဘာ့ဘဏ်ကနေပြီးတော့ပြောပါတယ်။ 2015ခုနှစ်နှောင်းပိုင်းမှာတော့ကမ္ဘောဒီးယားဆွေကဒီလေယာစိုက်ပျိုးရေးကဏ္ဍမှာကြားမခွဲခြားတဲ့မူဝါဒတွေကိုချမှတ်ခဲ့ပါတယ်။ကြီးလက်ဒေသကအမျိုးသမီးတွေရဲ့အခြေအနေတိုးတက်လာစေဖို့အပြင်လေယာကဏ္ဍမှာအမျိုးသမီးတွေပိုပြီးတော့လုပ်ကိုင်လာကြစေရေးတွန်းအားပေးဖို့ရည်ရွယ်တာဖြစ်ပါတယ်။အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေပေါင်းပြီးတော့ National Champion Women Farmer Forum ဆိုတာကိုပထမဆုံးအကြိမ်ဖြစ်တဲ့ကမ္ဘာ့ကထပြုစီစဉ်ကျင်းပခဲ့ပါတယ်။ကြည်လက်ဒေသတွင်းကအမျိုးသမီးတွေအပေါ်တည်ရောက်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မြို့နယ် KI 24ခုကထူးချွန်ထပ်မြက်တဲ့လယ်သမားအယောက်100ကိုရွေးချယ်ပြီးတော့ဆွေးနွေးပြောဆိုဖို့စီစဉ်ပေးထားတာဖြစ်ပါတယ်။ကမ္ဘာစစ်ကြီးနှစ်ခုနဲ့လူသားတွေအတွက်အဆူအဆုံဖြစ်ရတဲ့ချို့ကိုကြုံတွေ့ခံစားခဲ့ရသူအစ္စရေးနိုင်ငံသားတဦးကိုကမ္ဘာအသက်အကြီးဆုံးမျိုးသားဖြစ်တဲ့ Guinness ကမ္ဘာမှတ်တမ်းစာအုပ်ကနေပြီးတော့တောက်ကြနေမှာတတ်မှတ်ဖော်ပြလိုက်ပါတယ်။အသက်ရှိရှိနေထိုင်ရတာအတွက်သူ့မှာဘလို့လှုပ်ဝက်ချက်မှမရှိပါဘူးလို့အသက်112နှစ်အရွယ်ရှိနေပြီဖြစ်တဲ့Crystal ကပြောပါတယ်အရာရာကိုဒီကောင်းငင်ပုံကနေပြီးတော့ပြန်တန်းပြေးတာဖြစ်ပြီးတော့ဘာကြောင့်ဆိုတာကိုကျွန်တော်တို့ဘယ်တော့မှသိမှာမဟုတ်ဘူးလို့သူကပြောပါတယ် Crystal က1903ခုနှစ်ကပိုလန်နိုင်ငံမှာမွေးဖွားခဲ့ပြီးတော့ဟစ်တလာရဲ့နာဇီတပ်တွေပိုလန်နိုင်ငံကိုသိမ်းပိုက်လိုက်တဲ့အချိန်ထိမိသားစုတကြားလုံးလုပ်ငန်းမှာသူလုပ်ကိုင်ခဲ့ပါတယ် Crystal နဲ့ဒီသူ့ရဲ့မိသားစုဟာနာမည်ဇူးနဲ့ကြော်ကြတဲ့ Warsaw စီချေဘုံနေရာမှာနေထိုင်ခဲ့ကြရပါတယ်အဲဒီမှာထောင်ပေါင်းများစွာသောဂျူးလူမျိုးတွေကိုပိတ်ထားပြီးတော့သူတို့တဲကအာလုံနိဘာကိုနာဇီရီရဲ့သေမင်းတမန်စခန်းတွေစီကိုပို့ခဲ့တာပါခရစ်စတယ်ကိုအော့စဝစ်အကျဉ်းတော်မှာထည့်ထားခဲ့ပြီးသူပြန်လွတ်လာချိန်မှာကိုယ်လေးချင်38ကီလိုဂရမ်ပဲရှိပါတယ်သူရဲ့ဇနီးနဲ့ကလေးတွေကတော့တတ်ခံခဲ့ရတာပါအဲ့ဒီနောက်တော့ခရစ်စတယ်ဟာအစ်စွေးကိုပြန်လက်ထပ်ပြီးတော့အောင်မြင်တဲ့တကြားလုံးစီးပွားရေးလုပ်ငန်းတစ်ခုကိုထူထောင်ခဲ့ပါတယ်ဒီအသက်အရွယ်အထိရောက်ရတာကိုအခွင့်အတူကြီးတရားဖြစ်နေသူရဲ့ဖခင်ဖြစ်သူကယူဆတယ်လို့ခရစ်စတယ်ရဲ့သမီးဖြစ်သူကပြောဆိုခဲ့ပါတယ်
စနေနေ့ညပိုင်းနောက်ဆုံးသိထားရတဲ့သတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရဲကောင်းတို့ကပြောပြပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မြနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုသမရရရဲ့ကိုယ်ရေးအချက်အလက်တွေကိုအများပြည်သူသိရှိနိုင်အောင်လို့နိုင်ငံပိုင်သတင်းစာတွေကတဆင့်ထုတ်ပြန်ကြေညာလိုက်ပါတယ်။နောင်တက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရနဲ့ဒုသမရနှုတ်ကိုပြည်ထောင်စုလွတ်တော်မှာရှေ့သတင်းပတ်တဲ့မဲခွဲဆုံးဖြတ်ရွေးချယ်ကြတော့မယ့်အချိန်မှာမြန်မာနိုင်ငံသူနိုင်ငံသားတွေဘက်ကအခုတက်လာမယ့်အစိုးရတစ်ကိုဦးဆောင်မဲ့သမရတွေအပေါ်ဘလို့မျှော်လင့်ချက်တွေရှိနေသလဲ၊ဘလို့သဘောထားမြင်တွေရှိနေသလဲဆိုတာကိုမဆုမုံကဆက်သွယ်မြင့်မြတ်ထားပါတယ်ရှင်။
ဟုတ်ပါတယ်ဒီကနေ့မတ်လ12ရက်နေ့စနေနေ့တို့နိုင်ငံပိုင်သတင်းစာတွေမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကရွေးကောက်တင်မြှောက်လိုက်တဲ့ဒုသမ္မတနှစ်ဦးတက်မတော်ကနေတင်မြှောက်လိုက်တဲ့ဒုသမ္မတတဦးအပါအဝင်ဒုသမ္မတ3ဦးရဲ့ကိုယ်ရေးရာဇဝင်အချက်လက်တွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ကြေညာလိုက်တာပါရှေ့သတင်းပတ်မတ်လ15ရက်နေ့ကျရင်ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့မဲအများစုရရှိသူကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ပြီးကျန်နှစ်ဦးကိုတော့ဒုသမ္မတ1ဒုသမ္မတနှစ်ရာထူးတွေကိုပြည်ထောင်စုလွှတ်တော်မှာခန့်အပ်မှာဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရအသစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေအပေါ်မှာအစိုးရတဦးလည်းဖြစ်လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့အစိုးရစောဖို့ခွားကအကောင်းမြင်မျှော်လင့်ပါတယ်
။ကျွန်တော်အခုတို့ရွေးချယ်လာမယ့်ဟာတွေပေါ်မှာပေါ့ဒီအစိုးရအသစ်အတွက်ပေါ့နော်ဒါအသစ်ဆိုတဲ့အပေါ်မှာပေါ့နော်ကျွန်တော်ကြိုးဆိုတယ်ဒီပေါ်မှာလည်းကျင့်တတ်မှုလည်းရှိတယ်မျှော်လင့်ချက်တွေကတော့ဘာတွေထားလဲဆိုတော့အရင်ပုံစံတွေနဲ့မတူနေတဲ့ကြောင်းလဲတဲ့အကောင်းဘက်ကိုကျွန်တော်မျှော်လင့်ထားတဲ့အရာတွေကိုလောက်ကန်ဆောင်ရွက်သွားနိုင်တယ်လို့ကျွန်တော်အများကြီးကျွန်တော်မျှော်လင့်ထားပါတယ်ဟုတ်ကဲ့
ဒီရှေ့ဆက်လာမယ့်၅နှစ်သက်တမ်းအတွင်းဒီသမရတွေဦးဆောင်မဲ့လှုပ်ဆောင်ချက်တွေဦးဆောင်မှုတွေအပေါ်မှာရောဘလောက်ထိများမျှော်လင့်ချက်ထားပါလဲရှင်ဘလောက်တိုင်းတာထိမှဦးဆောင်မှုပေးနိုင်မယ်လို့ရောယုံကြည်ပါလဲရှင
်ဒီလူတွေကနေလို့ပဲလိုလားတယ်ဒီလူတွေနဲ့တိုက်ရိုက်သက်ဆိုင်တဲ့ဒီလူတွေနဲ့တိုက်ရိုက်ဟောလွတ်လပ်စွာပါတော့တိုင်းပြည်ရဲ့ရှေ့အတွက်ဦးချုပ်နိုင်တဲ့လူတွေရဲ့ပါဝင်လုပ်ကိုင်ဆောင်ရွက်နိုင်တဲ့ authority အပြည့်နဲ့ 100% လုပ်နိုင်မယ်ဆိုလို့ရှိရင်တော့အရင်ကောင်းမယ်လို့ကျွန်တော်ယူပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အဟောင်းပါကအရက်တာသူရလို့ပြတ်တည်နေလေကျွန်တော်တို့မှာကမလွတ်အောင်မကင်းအောင်မကင်းကြောင်းနေနဲ့လောက်ကန်ဆောင်ရဲ့နေရာနဲ့အပိုင်းတွေမှာလည်းကျွန်တော်တွေ့ထားတာနေရာတော့အဲဒီဟာတွေရှိနေတယ်များတော့ကျွန်တော်တို့တော့အကောင့်ဘက်ကမလာနိုင်ဘူးတော့ကျွန်တော်တွေးထင်ထားပါတယ်ဒါကြောင့်မို့ကျွန်တော်တို့လူလာတာကလုံးလုံး 100% လုံနိုင်တဲ့အစိုးရတဲ့တခုမျှော်လင့်တယ်လို့အဲဒီအစိုးရကလည်းကျွန်တော်တို့ပြည်ပြည်အတွက်အကောင့်ဆောင်ကျင်းသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ထားပါတယ်ဟုတ်တယ
်အစိုးရစောဖို့ခွာလို့ပါပဲရန်ကုန်မြို့ခံဦးမြတ်ကျော်ဝင်းကလည်းအနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရဲ့စလုံးကရွေးကောက်တင်မြှောက်ခြင်းကိုခံလိုက်ရတဲ့ဦးထင်ကျော်နဲ့ချင်းတိုင်ရင်သာဦးဟင်နရီဘန်တီယူတို့ဟာသမရရည်ချင်းနဲ့အညီနိုင်ငံတော်ကိုဦးဆောင်နိုင်မဲ့သူတွေအဖြစ်ရှုမြင်ပါတယ်
ကျွန်တ
ခုရွေးချယ်တင်ရောက်တဲ့ဒုတိယသမ္မတ3ပေါ့နောက်သမ္မတတစ်ယောက်တင်နေကျေးဇူးတွေကနှစ်ယောက်တင်နေအမေရိကပဲရပါတယ်ဦးထင်ကျော်နဲ့ဟိုဟန်ဒီလပန်ဖြီးစစ်တပ်ကတင်တော့မပြောဘူးပေါ့တကယ်ဘူးတို့ကဒီကတင်နေမျိုးရောက်ချင်တော့တိုင်းပြည်မှာတော်တော်လေးသဘောကျပါတယ်ဦးထင်ကျော်ဆိုတာလည်းတကယ်အရေးကြီးရှိတဲ့ပုဂ္ဂိုလ်ဒီလိုပုံပုံမျိုးတင်တော့အများသဘောကျပါတယ်လူငယ်များအနေနဲ့ဟောဒီလိုအဲ့လိုပဲချင်းပင်နေတာချင်းတိုင်းကသာတတ်မလို့တော့ပါပဲဒီလိုဘုံမှုပဲနောက်ဆက်မှုတင်မှာသူကချင်းမျိုးချင်းတော်တမှာပါပဲဆိုင်းနာဒီမှာပါတယ်ကြရားပဲဒီချင်းမျိုးဒီရှာမျိုးဒီချင်းမျိုးဒီဆိုင်းနာခုနှစ်မျိုးစလုံးဟလာတိုင်းကုန်တိုင်းပြည်ဆိုင်းနာဒီချင်းမျိုးခုနှစ်ခုစလုံးပါလေဒီပုံမှာဒီထဲမှာရှိတော့သူ့ကိုယ်ကလက်ခံပါတယ်အဲဒီလိုမျိုးကအုပ်ပြီးလေသမ္မတကတင်လာလေဒါငါတို့အမြင်သေးကြုံရအဒီ NLD မှာလည်းအများစုကနိုင်ထားတော့ပြတော်ပဲယူရမှာပေါ့
ရွေးကောက်ပွဲမှာအနိုင်ရပါတီ NLD ကိုမဲပေးခဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ကိုသမ္မတအဖြစ်နိုင်ငံကိုဥဆောင်ဥရွက်ပြုစေခြင်းနဲ့ဆန္ဒရှိသူတွေထဲမှာလည်းထိုင်းနိုင်ငံရောက်အလုံသမားရေးလှုပ်ရှားသူတဦးဖြစ်တဲ့မတ်တတဦးပါဝင်ပါတယ်မတ်တတဦးကတော့ဒေါအောင်ဆန်းစုကြည်သမ္မတအဖြစ်တာဝန်မယူနိုင်သေးပေမဲ့လို့ဒေါအောင်ဆန်းစုကြည်ဥဆောင်မဲ့သမ္မတလက်ထက်နိုင်ငံကိုကောင်းအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်မျှော်လင့်ပေမဲ့လို့တက်ဖက်ကနေတင်မြောက်လာတဲ့ဒုသမ္မတရဲ့စွမ်းဆောင်နိုင်မှုအပေါ်မှာတော့စိုးရိမ်မှုတွေရှိနေပါတယ်
အဲ့ energy တဖြည်းဖြည်းရတော့ပေါ့နော်တဖြည်းဖြည်းနဲ့ဒီနိုင်ငံရေးအကောင်းဆုံးဖြစ်အောင်လုပ်နိုင်မယ်လို့ကျွန်မမျှော်လင့်ထားတယ
်အခုလက်ရှိရွေးချယ်တင်မြောက်ခံဒုသမ္မတ3ဦးဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကတင်မြောက်လိုက်တဲ့ဦးထင်ကျော်အမျိုးသားလွှတ်တော်ကတင်မြောက်လိုက်တဲ့ဦးဟင်နရီဘန်ထီယူနဲ့တက်မတော်သားကိုယ်စားလှယ်တွေကရွေးချယ်လိုက်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်ဒုတိယဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဦးမြင့်ဆွေတို့3ဦးကိုသမ္မတရေချင်းစစ်စစ်ရေးအဖွဲ့ကစစ်ဆေးနေပြီဖြစ်ပါတယ်မတ်လ10ရက်နေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံတော်သမ္မတရေချင်းနဲ့ပြည်စုံမှုရှိမရှိစစ်စစ်ရေးအဖွဲ့ထဲမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းပြည်သူ့လွတ်တော်ဒုက္ခရဦးတီခွန်မြက်အမျိုးသားလွတ်တော်ဒုက္ခရဦးဝေးတာအောင် NND ပြည်သူ့လွတ်တော်အမတ်ဒေါက်တာမျိုးအောင် NND မျိုးသားလွတ်တော်အမတ်ဦးဘာမျိုးသိန်းနဲ့တက်မတော်သားလွတ်တော်ကိုစလဲဘိုလ်ချုပ်တန်းဆိုးတို့ပါဝင်ပါတယ်ရှင်
အစိုးရတဲ့အပေါ်ပြည်သူလူထုရဲ့တဘောရအမြင်တွေကိုမှစုမုံကစူးစီးတင်ပြသွားရပါရှင်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။ခုတော့ထိုင်းမြန်မာနယ်စပ်မှာမူရစီဖမ်းမိတဲ့သတင်းတင်ပြပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့နယ်ကရက်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုက်ခရိုင်မဲဆိုင်မြို့နယ်အတွင်းကစစ်စေးရိတ်ဂိတ်တစ်ခုကနေမြန်မာနိုင်ငံသား၄ဦးထဲလာတဲ့မူရစီဝါတွေကိုစစ်စေးဖမ်းဆီးရင်းနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပါရယ်။ဒီပြစ်ခတ်မှုအတွင်းလူတဦးတေဆုံးပြီးတော့၃ဦးကိုဖမ်းမိခဲ့တယ်လို့သူတို့နဲ့အတူစိတ်ကြွဆင်းနေတဲ့အတူလက်နက်ခဲယမ်းတွေဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အကြောင်းဆိုကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှကတင်ပြထားပါရယ်ရှင
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့နယ်နဲ့ကရက်တာချီလေးမြို့နယ်မိုင်းကိုကျေးရွာမှာနေထိုင်နေတဲ့အခါလူမျိုးများဖြစ်တဲ့မြန်မာနိုင်ငံသားတွေကိုချင်းရိုင်ခရိုင်အတွင်းကဗန်ထန်ပူပေါင်းစစ်ဆေးရေးဂိတ်မှာမတ်လ10ရက်နေ့ညနေပိုင်းကစိတ်ကြွဆေးပြားနေတဲ့အတူစစ်ဆေးဖမ်းဆီးခဲ့တာပါသူတို့ကိုစစ်ဆေးနေစဉ်မှာတဦးကထွက်ပြေးပြီးတနက်နဲ့ပြန်လည်ပြစ်ခတ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကလည်းပြစ်ခတ်ဖမ်းဆီးရင်းနဲ့တဦးတေဆုံးခဲ့ပြီး3ဦးကိုတော့အရှင်ဖမ်းဆီးမိခဲ့ပါတယ်သူတို့နဲ့အတူစိတ်ကြွဆေးပြားအလုံးရေ2သိန်းနဲ့နိုင်မမပစ္စတိုတနက်နဲ့အတူကြီးစံနေစိုက်ကယ်တွေကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။ဒီလိုမြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကမူရစ်ဆေးဝါးတွေတည်ဆောင်လာသူတွေနဲ့ထိုင်းနိုင်ငံဘက်ကမူရစ်ဆေးဝါးရှာဖွေဖမ်းဆီးသူတွေကြားမကြာခဏဆိုသလိုပြစ်ခတ်မှုတွေဖြစ်ခဲ့ရကြောင်းရှမ်းပြည်မူရစ်ဆေးဝါးတိုက်ချဲ့ရေးခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ဟန်ကအခုလိုပြောပြပါတယ
်။နေ့လာဆောင်စမ်းမိတလာတော့ဒီ3-5နှစ်အတွင်းမှာဒီမျိုးဟိုဟာမကြာခဏဖြစ်နေရှိတယ်အခါတလေဒီထိုင်းနဲ့ဆက်ကြော်လို့မိမဒီအထက်မှာတော့လာဖြစ်တာရှိတယ်အဲ့လိုမျိုးတော့အဲ့လိုမျိုးသိချတယ်ကလာလာတော့ဆက်လာလာကြီးပဲလေဒီတော့လည်းတက်တက်ကြော်လာပြီးတော့တခါတလေဒီဟိုဟာပေါ့ဒီမဲ့ဆိုင်နဲ့ကျင်းဟိုင်းကြားတဲ့အထီတော်ဖြစ်တယ
်ရှမ်းပြည်နယ်အတွင်းမှာမူရီစေဝါတိုက်ချဲ့ရေးလှုပ်ဆောင်နေတဲ့မူရီတပ်ဖွဲ့စုတွေကလည်းမကြာခဏဆိုသလိုဖမ်းဆီးမှုတွေကိုလှုပ်ဆောင်နေတာပါရှမ်းပြည်နယ်အတွင်းမူရီစေဝါထွက်ရှိမှုတွေကအရင်ကတည်းကရော့ကျမှုတွေရှိပါသလားလို့မေးတဲ့အခါမှာတော့ဦးဆိုင်ဟန်ကအခုလိုဖြေကြားသွားပါတယ
်ဘာမှမပြောလဲလေပြီးခဲ့တဲ့ဟိုငါးနှစ်အတွင်းမှာလည်းဘာမှမပြောလဲတဲ့အပြင်ကိုဒီမြို့တိုင်းရွာတိုင်းလိုမူပါအဲ့လိုမျိုးဟိုရနိုင်တာပေါ့ဗျာဘာလဲဆိုတော့ကြတဲ့အတိုင်းမနေရန်ကုန်မှာတော့မှတကယ်အမောက်တော့များများနေနော်ဘယ်လိုပြောမလဲဒီဒီအဖြစ်တော့အချက်မှာအများဆုံးနဲ့တော့မှနော်ဖမ်းမိတဲ့ကိစ္စလေအဲ့လိုမျိုးဖြစ်နေတာ
ပြီးခဲ့တဲ့အပတ်ကပဲမန္တလေးတိုင်းပြည်ကြီးတခုမြို့နယ်တဲကခြံဝင်းတစ်ခုအတွင်းမှာမူးယစ်စိတ်ကြွစေအလုံးရေ68သိန်းကျော်နဲ့ဘိန်းဖြူတွေ ice လို့ခေါ်တဲ့ ဒီကနေ့မတ်လ12ရက်နေ့ကစပြီးတော့ဒီကနေ့ဒီနိုင်ငံရေးအကောင်းဆုံးဖြစ်အောင်မွေးရဆေးတွေဖန်ဆီးရမိရမှာကာလတန်ဖို့ကြန့်ငွေ 38 ဘီလီယံ တန်ဖိုးနီးပါးရှိခဲ့တာပါပြီးခဲ့တဲ့ရက်ကပဲရန်ကုန်တိုင်းမြောက်တကူမြို့နယ်ထဲမှာလဲစိတ်ကြွဆေးအလုံးရေ6သိန်းဖမ်းမိခဲ့ပါတယ်မြန်မာနိုင်ငံမှာတော့များသောအားဖြင့်ပန်းရှင်မဲ့တွေဖြစ်ဖမ်းမိတာတွေတဲဆောင်သူတွေကိုသာဖမ်းမိတာတွေဖြစ်ခဲ့တယ်လို့အခုထိုင်းနိုင်ငံမှာလဲ စစ်ကြွဆေးတွေနဲ့အတူဖမ်းဆီးခံရသူတွေဟာအခကျင်းငွေယူပြီးတဲဆောင်ပေးသူတွေသာဖြစ်တယ်ဆိုပြီးတရားခံအဖြစ်ဆွဆွဲခံရသူတွေကဆိုခဲ့ပါတယ်နိုင်ငံတကာမူရစေဝါတိုက်ဖြတ်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2019ခုနှစ်အတွက်အစီရင်ခံစာမှာတော့တနင်္ဂနွေနေ့လိုက်အခြေအနေတွေကိုဖော်ပြထားပါတယ်အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံ yaw yaw tai phyet pho pyet khwet khe de so pi phop ya tha ba de myanmar naingan ye mu yee sewa tai phyet yee lungan ni ha naingan daga tabaw tu sa chauk ba a chet ti ko a phye wa lai na saw yet chin ma shi bu so pi american naingan jae win yi thana ga 2015 khu ni atwet thauk pyan ne mu yee sewa tai phyet yee hnet pat le a sin khan sa ma yee ta tha da ba myanmar anabai ni bet ka ro mu yee sewa tai phyet yee ri ma naingan daga ne tat nai da mya ဘူပေါင်းဆောင်ရွက်နေတယ်ဆိုပြီးတုံ့ပြန်ထားသလိုဒီနှစ်ပိုင်းတွေအတွင်းမှာလည်းစိတ်ကြွစေအများအပြားကိုမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင်
။ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်မှာမှုရစ်ဆေးဝါးတွေဖမ်းမိတဲ့အကြောင်းမှအေးအေးမကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ရဲ့အလဲပါရှင်။မဆုမြတ်မုံကစူးစီးတင်ပြထားပါတယ်။
Apple နဲ့ FBI ပြဿနာဖြစ်တော့မှာပဲကိုသုံးနေသမျှလူမှုကွန်ရက်တွေ application တွေ gadget ပစ္စည်းတွေလုံခြုံရလားဆိုတာပြန်ပြီးတော့တွေးစရာဖြစ်လာတော့တယ်ကိုသားညုံဦးရေ
ကျွန်တော်ကတော့လုံခြုံနေအောင်လူသမျှ password တွေရော passcode တွေရောအားလုံးထားထားတာပဲဗျအ
ဲ့လိုလုပ်ထားတိုင်းလုံခြုံနေတာမဟုတ်ဘူးကိုသားညုံဦးရေကျွန်တော်တို့မှအသုံးများတဲ့ Facebook မှာဒီ privacy setting တွေကိုပြန်ပြီးတော့ပြင်တော့မှာပဲအရင်တော့သတိမထားမိတဲ့အချက်တွေအများကြီးတွားတွေ့တယ်ကိုလည်းသုံးတာမဟုတ်တဲ့ application တွေကိုဖျက်လိုက်ရတာလည်းအများကြီးပဲ
ဒါဆိုရင်ကျွန်တော်လည်းပြောပါအောင်ဗျဘယ်နေရာတွေမှာဘလို့သွားပြင်ရမှာလဲ
Facebook account တွေကလုံခြုံရေးနဲ့ပတ်သက်လာလို့ရှိရင်တိတ်ပြီးတော့စိတ်မချရဘူးဆိုတာ ID ပညာရှင်တွေကအများနဲ့သတိပေးနေတာမလားကိုဘာလုပ်လဲဘယ်သွားလဲဘာစားလဲဆိုတာအစဗမာနေလဲမိသားစုဝင်တွေကဘယ်သူတွေလဲဆိုတာ Facebook ပေါ်ကနေပြီးတော့လွယ်လွယ်သိနိုင်တယ်လေ online တခု hacker တွေအတွက်ဆိုရင်တော့ကိုယ့်အချက်အလက်ရအောင်လုံနိုင်ဖို့ဘာမှခက်မှာမဟုတ်ဘူးနောက်ပြတချို့ setting တွေကလည်းကိုလုတ်ထားပြီးသားလို့ထင်ပေမဲ့လွတ်နေတာတွေလည်းမနေဘူးရှင့်အဲဒါကြောင့်မလို့လူတိုင်းမဖြစ်မနေလုတ်တဲ့လုံခြုံရေး setting တချို့ကိုပြောပြမယ်နော်နံပါတ်1အနေနဲ့တော့ login alert ကိုလုတ်ထားတဲ့နေရှင
့်အဲ့ဒါတော့ကျွန်တော်လည်းလုတ်ထားပါတယ်ဗျအခုဆိုရင်တခြားကိုသုံးနေတဲ့ account တွေထဲဝင်ခြင်းကိုယ့်ရဲ့ Facebook account နဲ့ပါချိတ်ထားလို့ရနေတော့ Facebook account ပဲဖြစ်ဖြစ်တခြား account ပဲဖြစ်ဖြစ်ဖောက်ခံပြီဆိုလို့ရှင့်တစ်ခုနဲ့တစ်ခုချိတ်ဆက်နေတဲ့မြောက် account တွေအားလုံးအတွက်အနေရရှိသွားပြီ
login alert ရဲ့အာသာချက်ကဒီကိုသုံးနေကြမဟုတ်တဲ့လက်ကင်ဖုန်းတို့ tablet computer တို့ web browser တို့ကနေပြီးတော့ကိုယ့်ရဲ့ Facebook ထဲကိုဝင်ဖို့ကြိုးစားရဲဆိုတာနဲ့ကိုပေးထားတဲ့ email လိပ်စာကိုလှမ်းပြီးတော့အကြောင်းကြားတယ် login alert ကိုလုတ်ထားပြီးလို့ရှိရင်တော့တစ်ဆက်တည်းလုတ်တင်တာက login approval ပဲကိုယ့်ရဲ့ account ထဲကိုဝင်ဖို့ထောက်ခံချက်ပေါ့အဲ့ဒါကို on ဆိုပြီးတော့လုတ်ထားလိုက်တဲ့ဆိုရင်စောစောကပြောသလိုကိုသုံးနေကြမဟုတ်တဲ့ပစ္စည်းကနေပြီးတော့ဝင်ဖို့လုတ်ပြီးဆိုတာနဲ့ကိုပေးထားတဲ့လက်ကင်ဖုန်းနံပါတ်စီကို Facebook ကကုတ်နံပါတ်တစ်ခု text message အနေနဲ့လှမ်းပို့တယ်။အဲ့ဒီကုတ်ထဲတော့မှာပဲကိုယ့်ရဲ့ account ကိုဝင်လို့ရမယ်
။ဒီလိုလုတ်ထားတော့ကိုယ့်ရဲ့ Facebook ကို hack လုပ်ချင်တဲ့သူတွေဆိုရင်ကိုယ့်ရဲ့လက်ကင်ဖုန်းကိုပါလူရောမဲ့သဘောဖြစ်သွားပြီ
။ဟုတ်ပါတယ်ဒီ setting လုတ်တဲ့နေရာမှာ desktop computer နဲ့လက်ကင်ဖုန်းတွေကြားမှာနည်းနည်းတော့ကွဲပါတယ်။မြန်မာနိုင်ငံက Facebook သုံးကြသူအများစုကဒီလက်ကင်ဖုန်းတွေ tablet computer တွေဘောကနေသုံးကြတာများတော့အဲ့ဒီအပေါ်မှာပဲအဓိကထားပြီးတော့ပြောပြရစီဖုန်းပေါ်မှာရှိတဲ့ဒီ Facebook application ကနေတဆင့်ကိုယ့်ရဲ့ Facebook စာမျက်နှာကိုဖွင့်လိုက်ပြီဆိုတာနဲ့အောက်ဆုံးညာဘက်တောက်မှာ More ဆိုပြီးတော့မှအတန်းလေးသုံးတန်းကိုတွေ့ပါလိမ့်မယ်။အဲ့ဒါကိုနှိပ်လိုက်လို့ရှိရင် Setting တို့ Privacy Shortcuts တို့ဆိုတာတွေပေါ်လာပါလိမ့်မယ်။ကျွန်တော်ပြောမယ့်ဒီလုံခြုံရေး Setting အားလုံးကလည်းအဲ့ဒီ Privacy Shortcuts ဆိုတဲ့အောက်မှာရှိပါတယ်။ Privacy Shortcuts ထဲကိုဝင်လိုက်ပြီဆိုတာနဲ့ More Settings ဆိုတာကိုတွေ့ပါလိမ့်မယ်။စောစောကပြောတဲ့ Login နဲ့ပတ်သက်တဲ့ Alert တို့ Approver တို့ကအဲ့ဒီ Security ဆိုတာထဲမှာရှိပါတယ်
။ Desktop Computer သုံးတဲ့သူတွေအတွက်ဆိုရင်တော့ကိုယ့် Account ရဲ့ညာဘက်အပေါ်လေးကတော့ကလောက်ပုံလေးကိုနှိပ်လိုက်ပြီးတော့လိုချင်သလိုပြောင်းလို့ပြင်လို့ရပါတယ်။အ
ဲ့ဒီမှာဒီလူတိုင်းလုံးတဲ့နောက်တစ်ချက်က ကိုယ့်ရဲ့ Facebook account တွေကနေပြီးတော့တဆင်ရောက်နေတဲ့ app တွေ plugin တွေကိုရှင်းပြဖို့ပါအဲ့ဒါတိတ်ကိုအရေးကြီးပါတယ်အဲ့ဒါတွေကနေပြီးတော့ကို့ account အချက်အလက်တွေကို့အကြောင်းတွေကိုလွယ်လွယ်လေးခြေရာခံနိုင်ယူနိုင်ပါတယ်အဲ့ဒါကြောင့်မလို့ဒီကိုမသုံးတဲ့ app မှန်သမျှကိုဖျက်ပစ်တာအကောင်းဆုံးပါပဲစစောကပြောတဲ့ privacy shortcuts တွေက more settings ဆိုတာကိုဖွင့်လိုက်လို့ရှိရင် app ဆိုတာတွေ့ပါလိမ့်မယ်အဲ့ဒီမှာလဲ app တွေကတဆင်ကို့အကြောင်းတွေဘလို့ယူတယ်ဆိုတာကိုတည်တည်ချာချာရှင်းပြထားပါတယ်ကိုကဒီ app ကိုအခုသုံးမနေလို့လုံခြုံပြီလို့မထင်လိုက်ပါနဲ့ကိုမသုံးပေမဲ့လည်းကိုရဲ့အချက်အလက်တွေကိုသူကတော့ယူနေမှာပဲအဲ့ဒါကတော့ကျွန်တော်ကိုယ်တိုင်ကိုတွေ့ပဲရှင်းဘယ်တော့မှရောက်နေမှမသိတဲ့ app တွေတလောကမှာဖျက်ပစ်လိုက်ရတာတပုံးကြီးပဲ
လူအများစုသုံးနေကြတာက game app တွေပြသူများကကစားပါဆိုပြီးတော့တောင်းဆုလာလို့ကိုကတေးချာချာမသိပဲဖြန့်ချိမိလိုက်လို့ရှင်းအဲ့ဒါကကို့ထဲဝင်သွားပြီနောက်ထပ်မသုံးလို့မရှိတော့ဘူးထင်နေလို့မရပါဘူ
းကို့ထဲရောက်နေတာတည်းမဟုတ်သေးဘူးရှင်းကိုယ့်ရဲ့ friend စရင်ထဲမှာရှိတဲ့သူတွေသုံးသမျှ app တွေကနေတဆင့်လဲကိုယ့်စီရအချက်လက်တွေကိုယူလို့ရတယ်။အဲ့ရမျိုးမယူနိုင်အောင်လှုပ်ထားဖို့ကလည်းအရေးကြီးပါတယ်။ဘယ်လိုလုပ်ရမလဲဆိုရင်တော့ဆော့ဆော့ကပြောသလိုပဲဒီလုံခြုံရေး setting အောက်က app ဆိုတဲ့အထည်ကိုဝင်ပြီးတော့မှကိုလိုသလိုပြင်လို့ပြောင်းလို့ရပါတယ်။ Facebook ရှင်းပြရေးပြထားတာတွေကိုတည်တည်ချာချာဖတ်ကြည့်ပါ။ကိုကဘယ်လို app မျိုးကိုခွင့်ပြုစေချင်တယ်လဲ။ကိုယ့်ရဲ့ဘယ်လိုအချက်လက်တွေကိုမျှဝေစေချင်တယ်လဲ။ကိုဖြစ်စေချင်တယ်လို့ပြင်လို့ရပါတယ်။
web browser နဲ့ facebook ဝင်ကြည့်တဲ့သူတွေဆိုရင်တော့ privacy check လုပ်ပြီးတော့ရှင်းပြလို့ရပါတယ် app တွေကိုယ်တည်းလုံးဝမရောက်လာစေချင်ဘူးဆိုရင်တော့ app setting မှာ disable လုပ်ပစ်လိုက်လို့ရတယ်မဟုတ်လားမဆင်မြတ်မို့
ရတယ်ရှင် apps websites and plugins ဆိုတဲ့အောက်မှာ disable platform ဆိုတာကိုနှိမ့်လိုက်ရုံပါပဲဒါပေမဲ့အဲ့လိုလုပ်လိုက်ရင်တော့ကို facebook account နဲ့ဘယ် app နဲ့မှချိတ်ဆက်တော့မှာမဟုတ်ဘူးအဲ့တော့ကိုက instagram မှာတင်ထားတဲ့ဓာတ်ပုံကို facebook မှာ share လုပ်ချင်တယ်ဆိုပါတော့အဲ့လိုမျိုးဆိုလို့ရှိရင်ကို Facebook ပေါ်မှာတွားပြီးတော့ပေါ်တော့မှာမဟုတ်ဘူးကိုသားညုံရဲ့အဲ့ဒါကြောင့်မို့လို့ privacy setting တစ်ခုချင်းစီကိုအသေးချာဖတ်ပြီးတော့ကိုကဘလို့ဖြစ်စေချင်တယ်လဲဆိုတာကိုရွေးသိနေလို့ပြောတာပါ
app လို့ပဲကြော်ညာတွေကိုလည်းတားလို့ရတယ်မဟုတ်လားဗျဒီ account permission တွေရဲ့အချက်လက်တွေကို Facebook ကကြော်ညာတွေအတွက်အသုံးချတယ်ဆိုတာနာမည်ကျော်တယ်မဟုတ်လားမဆင်မြတ်မို့ရဲ့
ကိုဝင်ကြည့်ဘူးတဲ့ website တွေကုန်ပစ္စည်းတွေကိုအခြေခံပြီးတော့မှကိုယ့်ရဲ့ Facebook စာမျက်နှာပေါ်မှာကြော်ညာတွေပေါ်ပေါ်လာတာသတိထားမိကြမယ်ထင်ပါတယ်။အဲ့ဒါမျိုးတွေမပေါ်အောင်ရောနောက်ကိုသွားဘူးတဲ့နေရာစားဘူးတဲ့နေရာတွေနဲ့ပတ်သက်တဲ့ကြော်ညာတွေမှာသူလဲသွားထားဘူးပါတယ်စားထားဘူးပါတယ်ဆိုတာမျိုးကိုယ့်ရဲ့နာမည်မပြအောင်မှ Edge ဆိုတဲ့အောက်မှာကြော်ညာနဲ့ပတ်သက်တဲ့ setting တွေကိုပြင်လို့ရတယ်ရှင
်။ Facebook သုံးရတာကောင်းကျိုးတွေများသလိုကိုယ့်ရဲ့ကိုယ်ရေးအချက်လက်လူညူရေးပိုင်းတွေအတွက်လည်းတော်တော်လေးအန္တရာယ်များတာပဲမဆင်မြတ်မို့ရဲ့။privacy setting တွေကအများကြီးပဲတခုချင်းစီကိုအသေးစိတ်ဖတ်ပြီးတော့လိုက်ပြင်ရတော့မလို့တော့ဖြစ်နေ
ပြင်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ကိုသားညုံရဲ့ဒါပေမဲ့ဆော့ဆော့ကပြောခဲ့တဲ့အချက်တွေကတော့ဒီကိုသတိမပြုတ်မိပဲနဲ့ကို့မှတ်တမ်းတွေကိုယူနိုင်ဖို့ခွင့်ပေးထားသလိုဖြစ်နေတဲ့အချက်တွေလေအဲဒါကြောင့်မို့လို့ဒီကိစ္စတွေကိုတော့မဖြစ်မနေကြက်ကြက်မမတ်လှုပ်ထားသင့်တယ်လို့ထင်နေရှင်သူများရဲ့တင်တာတွေကိုကိုကမမြင်ချင်ဘူးဆိုလို့ရှိရင်ကန့်သက်ထားလို့ရတယ်လို့မျိုးသူများတင်တဲ့ video post တွေကိုယ့်ရဲ့ timeline ပေါ်မှာအလိုအလျောက်မပြအောင်လဲလုပ်လို့ရပါတယ်။ဒီ Android phone တွေမှာ app setting တွေက auto play ဆိုတာကိုတွားပြီးတော့ပြင်လို့ရတယ်။ iPhone တွေဆိုရင်တော့ Facebook လုံခြုံရေး setting တွေက videos and photos ဆိုတဲ့နေရာမှာတွားပြင်လို့ရပါတယ်။အဲ့ဒီမှာ phone data ကိုသုံးမလား wifi ကိုသုံးမလားဆိုတာကိုလည်းရွေးချယ်လို့ရတာမို့လို့ phone data usage ကုန်သွားတာကိုလည်းတတ်တာတွားစီပါဖြစ်ပါတယ်ရှင်။
မဆုမြတ်မောစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ internet ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်ချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်ဒေသအမှတ် 885 ဗဟိုစာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ12ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ရဲ့အလဲပါထုတ်လုပ်သူမဆူမွန်နဲ့အတူကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစ်ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံမှာရင်ခုန်စိတ်လှုပ်ရှားစရာတွေနဲ့ပြည်ခဲ့တဲ့သတင်းပတ်လို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးခင်ဗျာအချိန်ကြာကြီးလူတွေမျှော်ခဲ့ကြစောင့်ခဲ့ကြအမျိုးမျိုးခံမှန်းချက်တွေပြောဆိုခဲ့ကြရတဲ့ဒုတိယသမ္မတ3ဦးထွက်လာပါပြီပြည်သူ့တော်ဘက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးထင်ကျော်ကိုဒုတိယသမ္မတလောင်းအောင်ဖြစ်ရွေးထားပါတယ်အမျိုးသားလူတော်ဘက်မှာဦးဟင်နရီဗန်တီယူကိုဒုတိယသမ္မတလောင်းသမရာအဖြစ်ရွေးထားပါတယ်။တခါတပ်ဖက်ကတော့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမရာအဖြစ်ရွေးထားပါတယ်။ဆိုတော့ဒီဒုတိယသမရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တည်တလောက်ဒီညဆွေးနွေးကြဖို့ပါ။ပြည်내ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးကမြမအရေးမပြတ်စောင့်ကြည့်လေ့လာရေးသားနေကြတဲ့တင်းစားဆရာဦးစီသူအောင်မြင့်နဲ့မြမအရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ကဲချက်ချင်းပဲကျွန်တော်တို့စလိုက်ကြရအောင်။ဦးစီသူအောင်မြင့်ခင်ဗျာပထမဦးဆုံးဦးထင်ကျော်နဲ့ဦးဟင်ရီဗန်တီယူတို့ကိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ဦးစီသူအောင်မြင့်သဘောထားအရင်သိပါရစေ။
အဲအဓိကကတော့ NLD ဘက်ကလေဒေါက်ဆန်းစုကြည်အပါဝင်ပေါ့နော်ဒေါက်ဆန်းစုကြည်သမရဖြစ်ရေးအတွက်ဆိုပြီးတော့မှဟိုစူးစမ်းခဲ့ကြပြီးတယ်စူးစမ်းခဲ့ကြပြီးတယ်ဆိုတာကအလုံးသားဒါဖြစ်ပြီးသားဖြစ်မှာပါပုံမှန်50ခုစလုံးကိုဆိုင်ရမှုဆိုတဲ့ကိစ္စပါညာဒါကြီးကစူးစမ်းခဲ့တယ်ဆိုတာကဟိုတက်မလို့ကာကွယ်ရေးကြုံနဲ့တွေ့တယ်ညှိနှိုင်းတာတွေပါလို့တယ်အဲ့ဒါအစီအစီသွားလို့ဆိုရင်တော့ဟိုလွတ်တော်မှာတင်ပြီးတော့လုပ်ဖို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ရတဲ့ဒါအတွင်းသတင်းတွေအရပါညာခံလုံးတဲ့သတင်းတွေအရကတော့ဒီနိုင်ငံအဆင်မပြေဖြစ်ခဲ့တာပေါ့
ဟုတ်ကဲ့
အဆင်မပြေဖြစ်တဲ့အခါကျတော့ဒေါက်ဆာစုကြည်ကလည်းအစိုးရအဖွဲ့ကိုဥဆောင်သွားမယ်ဆိုတာရှိတယ်သူလည်းတကယ်အဲ့လိုလုပ်သွားမယ်ဆိုတဲ့သဘောမျိုးဟိုတောက်လျှောက်ပြောဆိုခဲ့တာဆိုတော့အဲ့လိုသူတို့ပြင်ရမယ်သမရတွေဒုသမရတွေဆိုတဲ့အခါအထူးသဖြင့်သမရပေါ့ဒီသမရကဒေါက်ဆာစုကြည်ကအစိုးရအဖွဲ့ကိုဥဆောင်သွားမယ်မို့အတွက်ကိုကူညီတဲ့သမရဖြစ်ဖို့လိုတယ်ဒါကြောင့်မို့လို့ဒေါက်ဆာစုကြည်ကိုကူညီနိုင်မယ့်သမရပေါ့ဟိုတိုင်းပြည်ကိုအပြည့်ဝအင်းဆောင်ပြီးတော့မှသူ့ဘာသာသူသွားမယ်ဆိုတဲ့သမရမျိုးတော့မဟုတ်ဘူးပေါ့နော်။ဒေါက်ဆာစုကြည်တန်းပြီကိုအဲ့ဒါဥဆောင်သွားနိုင်မယ်အစိုးရဖွဲ့ဥဆောင်နိုင်မယ်သမရကိုရွေးချယ်မယ်ဆိုတဲ့အခါကျတော့အဓိကကတော့ဒေါက်ဆာစုကြည်ပေါ်မှာပဲမူတည်ပါတယ
်။
ကိုယ်တိုင်ပဲနောက်ဆုံးရွေးချယ်လိုက်တယ်လို့ကျွန်တော်တို့နားလည်ပါတယ်။တခြားလူတွေကတော့ဝိုင်းပြီးတော့အကြံပြုတာတော့ရှိမှာပေါ့။အ
ဲ့တော
့ဦးထင်ကျော်ဟာသူ့ကိုအဓိကကူညီနိုင်တဲ့အဲဥစ္စာတယောက်အနေနဲ့သူကသဘောထားပြီးတော့မှသမရအနေနဲ့ဒ
ီချေတင်ပြလိုက်တယ်လို့ယူ
ဆပါတယ်ဒုသမရပေါ့ခင်ဗျာဟုတ်ကဲ့သမရဖြစ်လာမှာ
ပါဟုတ်ကဲ့ပါဒေါက်တာရံမျိုးသိန်းကရော
အဲကျွန်တော်အမြင်ကတော့ပေါ့လေအဲဦးထင်ကျော်ဟာမတော်ဆန်းစုကြည်ရဲ့ယုံကြည်မှုကိုအပြည့်အဝရရှိထားတဲ့ပုံကိုတွေတဲကတယောက်လို့ကျွန်တော်ကအဲယူဆပါတယ်နောက်ပြီးတော့ဦးထင်ကျော်အနေနဲ့ကျွန်တော်တို့အစိုးရအရာရှိဖြစ်လေအတွေ့အကြုံရှိခဲ့တယ်နောက်ဘောပညာရှင်တယောက်ဖြစ်လဲပဲအတွေ့အကြုံရှိခဲ့တယ်။နောက်ဘောလက်ရှိအခြေအနေမှာဆိုရင်လည်းဒေါက်ဆာစုကြည်နဲ့နှစ်ပေါင်းများစွာအနီးကလက်တွဲပြီးတော့ပါတီနဲ့လက်ရှိဒေါက်ဆာစုကြည်ရဲ့မိခင်ဖောင်ဒေးရှင်းကိုဆောင်ရွက်နေတဲ့ပုံကိုဖြစ်တဲ့အခါကျတော့ဦးတင်ကျော်အနေနဲ့ဒေါက်ဆာစုကြည်အတွက်အကောင်းဆုံးရွေးချယ်မှုတစ်ခုလို့တော့ကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ
့။နောက်ကျွန်တော်တို့အမျိုးသားလွှတ်တော်ဘက်ကရွေးခဲ့တဲ့ချင်းတိုင်းသာကိုစလေကိုရွေးချယ်တဲ့အကြောင်းကိုတော့ကျွန်တော်အများအဖြစ်တော့ဒေါက်ဆာစုကြည်အနေနဲ့တိုင်းသာကျေးဇူးညီညွတ်ရေးနဲ့အမျိုးသားပြန်လည်ပြည်ညတ်ရေးကိုဥတည်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာတခါမှနေရာမရဘူးသေးတဲ့လူမျိုးစုတွေကချင်းလူမျိုးစုကိုရွေးချယ်ပြီးတော့နေရာပေးခဲ့တာလို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ
့နောက်တစ်ချက်ကိုခုနဆွေးနွေးတဲ့အထက်မှာကျွန်တော်အများအဖြစ်တော့ဒေါက်ဆာစုကြည်နဲ့တမောကာကွယ်ဦးစီးချုပ်နဲ့ဆွေးနွေးညှိနှိုင်းမှုမှာအဆင်မပြေလို့ဒီလမ်းကြောင်းကိုရှောက်တယ်လို့တော့ကျွန်တော်ကတကယ့်ချအဲ့ဒီလို့တော့ကျွန်တော်မယုံကြည်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒေါက်ဆာစုကြည်အနေနဲ့လက်ရှိအခြေအနေမှာ
တမလို့နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
နောက်ရှင်းလာမယ့်အနာဂတ်မှာလည်းပဲထောင်စားစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တမလို့နဲ့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းအောင်မယ်လို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့ဒုတိယသမ္မတ3ဦးဦးထင်ကျော်ရဲ့ဦးဟန်ရီဗန်တီယူရဲ့ဦးမြင့်စွေရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေရဲ့ဆိုတော့ဒီ3ယောက်ထဲမှာဦးထင်ကျော်နဲ့ဦးဟန်ရီဗန်တီယူကိုရွေးချယ် NLD ဘက်ကရွေးချယ်တာနဲ့ပတ်သက်ပြီးတော့တကယ်တကယ်ပြောရရင်တိတ်ပြီးအငင်းပွားစရာအတန်းနေကျွန်တော်တို့မကြားပါဘူးကျွန်တော်တို့ CEO သောရရှင်ကြီးရဲ့ပြီးပို့တဲ့ဆွေးနွေးချက်တွေရောဟဟလာတခြားသတင်းရေးသားချက်တွေမှာအတီးကအခုလောလောဆယ်မှာဟလာ hot zone တင်းလို့ပြောရရင်တော့ဒုတိယဗိုလ်ချုပ်ကြီးဟောင်းမြင့်စွေကိုတပ်ဖက်ကရွေးချယ်တဲ့ကိစ္စပါဆိုတော့အဲ့ဒီအကြောင်းကိုကျွန်တော်တို့နောက်ပိုင်းမှာနည်းနည်းအချိန်ပေးပြီးတော့ကျွန်တော်တို့တိကျဆွေးနွေးသွားပါမယ်ကျွန်တော်တို့ CEO ကျွန်တော်တို့ Facebook စာမျက်နှာမှာမှတ်ချက်ပေးထားတဲ့သောရရှင်တွေကလည်းပဲအမေစုရွေးပေးတဲ့သူကိုမသိရခင်ကလေးကယုံကြည်ပြီးသားပါအခုလို့တိလိုက်ရတော့မပြောတတ်အောင်ဝမ်းသာပါတယ်တကယ်ရေချင်းပြင့်ပြီးတဲ့ပုံကိုပါမြန်မာပြည်အနာဂတ်အတွက်ဝမ်းသာမိပါတယ်လို့ဒူးကရေးပါတယ်နောက်ဒူးကရတအစိုးရသမရတွေကိုရွတ်ထုတ်ပေးခဲ့တဲ့အမေစုကိုယုံကြည်ပြီးသားဖြစ်လို့သမရနဲ့ဒူးသမရတို့ဟာဖခင်ရဲ့တမိုင်းကိုကိုယ်တိုင်စွန့်အောင်ရေးနေတဲ့အမေစုကိုဝမ်းဝန်းကူညီပေးခြင်းဖြင့်မိမိတို့ရဲ့ကောင်းတမိုင်းတွေကိုရေးသားဖော်ဆောင်ကြပါလို့တိုက်တွန်းအကြံပြုပါတယ်ဆိုပြီးတော့ဒူးသမရတွေကိုတိုက်တွန်းထားပါတယ်နောက်ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်ပေါင်းတဒနာကလည်းပဲဒုသမရလောင်းတွေရွေးချယ်ရေးနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေအဆိုပြုမဲ့သူတွေကိုပြည်သူအများစုကစိတ်ဝင်စားပါဘူးတဲ့မရှိတဲ့အကြောင်းရင်းကပြည်သူကိုကိုစားပြုတဲ့သူတွေမဟုတ်တဲ့ပြင်သူတို့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုတွေအခွင့်အာဏာကာကွယ်ရေးအတွက်ဥတီလှုပ်ဆောင်မယ်ဆိုတာယုံကြည်ထားပြီးသားဖြစ်နေလို့ပါတဲ့ပြည်သူတွေစိတ်ဝင်စားတာကောဒေါ်ဆန်းစုကြည်ကစစ်စစ်ရွေးချယ်လိုက်တဲ့ဦးထင်ကျော်နဲ့ဦးဟန်ရီတို့နှုတ်ဖြစ်ပါတယ်တဲ့ဘာကြောင့်လဲဆိုရင်သူတို့လူရဲ့ကိုယ်ရေးရာဆိုရင်အချင်းချုပ်ကိုပြည်သူတွေတီးခွင့်ရတဲ့အပြင်သမရယာရုအရေးချင်းတွေနဲ့ပါပြည်မိနေလို့ပါတဲ့အထူးသဖြင့်ဦးထင်ကျော်နဲ့ဦးဟန်ရီတို့နှစ်ဦးဟာတိုင်းပြည်နဲ့လူမျိုးပေါ်အမှန်တကယ်တစ္ဆာစောင့်တိမှာတန်တရားဖြစ်စရာမရှိတဲ့အတွက်လူဒူးတစ်ဖွဲ့ပေါ်တစ္ဆာခံမဲ့ဒူးသမရနဲ့တော့ဘိုးနဲ့မြီလို့ကြွားချားနေမှာအမှန်ပဲလို့ယူဆမိပါတယ်တဲ့အဲ့ဒါကမောင်တဒနာပါတခါဖားကန်ကကိုမျိုးအောင်ကအင်နယ်ဒီကတင်တဲ့ဒူးသမရနှစ်ဦးကိုသဘောကျပါတယ်ဆိုရင်တခုကသမရဖြစ်လာမဲ့ဦးထင်ကျော်ဟာအကြောင်းတစ်ခုခုကြောင့်သမရနေရာမှာမရှိရင်ဒူးသမရတက်ဟာအင်နယ်ဒီကတင်မြောက်တဲ့သူဖြစ်ဖို့ကောင်းပါတယ်ဦးထင်ကျော်အကြောင်းတစ်ခုခုကြောင့်အားယူသွားရင်ဒူးသမရတက်ကသမရဖြစ်လာမှာမို့ပါဦးမြင့်ဆွေလိုလူမျိုးသမရဖြစ်လာရင်ဦးသိန်းစိန်လက်ထက်ကတည်းကဘာမှထူလာမှာမဟုတ်ဘူးလို့ထင်မိကြောင်းပါတဲ့ဒါကဖားကန်ကကိုမျိုးအောင်ရဲ့ဆွေးနွေးချက်ပါဆိုတော့ဒီဆွေးနွေးချက်တွေဟာဦးထင်ကျော်တို့ဦးဟန်ရီတို့ကိုရွေးချယ်တာနဲ့ပတ်သက်လို့အငင်းပွားစရာမရှိပါဘူးလူလူကသဘောကျပါတယ်လက်ခံပါတယ်အငင်းပွားစရာရွေးချယ်ချက်တခုရှိနေပါတယ်ဒါရဲ့ဆွေးနွေးမဲ့သောရရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်ဆလိုင်းပွေကုန်းမှာဆလိုင်းပွေကုန်းကကိုတိုင်ကချင်းမျိုးသားတူဖြစ်ပါတယ်သောရရှင်တို့ဂျိုဒီမီအသိပေးချင်တာကဆလိုင်းပွေကုန်းဟာအခုဒူးသမရတအူအဖြစ်ရွေးချယ်ထားတဲ့ဦးဟန်ရီဗန်တီယူနဲ့ယင်းနီးသူနီးဆက်သူဖြစ်ပါတယ်။ဆလိုင်းပွေကုန်းဦးဟန်ရီဗန်တီယူကိုအခုလိုရွေးချယ်လိုက်တဲ့အပေါ်မှာဆလိုင်းပွေကုန်းကိုယ်တိုင်ကချင်းတိုင်းရင်းသားဖြစ်တဲ့အခါကျတော့ဘယ်လိုများခံစားမိပါသလဲ
။ဟုတ်ကဲ့ဟိုချင်းတိုင်းရင်းသားတယောက်အနေနဲ့ဝမ်းသာပါတယ်ဆိုတဲ့ဥစ္စာတော့ထားလိုက်အောင်သူရွေးချယ်တဲ့ဥစ္စာကတော့ဘယ်သူဖြစ်ဖြစ်ကျွန်တော်တို့ကတော့နိုင်ငံရေးကောင်းလာအောင်နောက်ပြီးတော့မြန်မာနိုင်ငံကြီးကောင်းလာအောင်ကျွန်တော်တို့အဓိကအာရုံထားပြီးတော့မှကျွန်တော်တို့ဟိုဖြစ်စေချင်တာပေါ့နော်ဒါလည်းချင်းမျိုးသားဖြစ်လို့ပါဖြစ်လို့ငယ်ဖြစ်လို့ဆိုတာတော့ကျွန်တော်တို့နိုင်ငံကြီးဒီမှာတရားအနေနဲ့တော့အဲ့လောက်တော့ဟိုဟိုဖြစ်နေသေးတယ်ဘူးကြာ
ဟုတ်ကဲ့ဆိုတော့ဆလိုင်းပွေကုန်းတည်ထားသလားဦးဟန်ရီဗန်တီယူဒီ NLD ပါတီကိုအခုရွေးကောက်ပွဲမတိုင်ခင်မှာဝင် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်နဲ့လွတ်တော်ကိုယ်စားလှယ်အဖြစ်နဲ့ရွေးကောက်ပွဲဝင်အရင်အရင်ကဘလို့နိုင်ငံကြီးပါတီမျိုးမှမပတ်သက်ခဲ့ဘူးမလုပ်ခဲ့ဘူးပေါ့ဟုတ်လားစလိုင်းပွေကုန
်းဟုတ်ပါတယ်ဆရာဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုကသမရရွေးချယ်စစ်စစ်အဖွဲ့ကနေပြီးတော့ဒါစစ်စစ်ရွေးချယ်တဲ့ကိစ္စတွေလုပ်နေပြီဆိုတော့ဦးဟန်ရီဗန်တီယူကပြောရမယ်ဆိုရင်တော့ဒီမတိုင်ခင်တုန်းကဘသူမှတိမထားတဲ့ထင်မထားတဲ့ဒါဟိုလူတယောက်ဖြစ်နေတယ်သမရဒူးသမရလောင်ရွေးမြဲထဲမှာပါမယ်လို့ဘသူမှတွတ်ထားတဲ့ထဲမှာမပါဘူးဆိုတော့ဦးဟန်ရီဗန်တီယူဒီစစ်စစ်ရွေးချယ်ရမှာတတ်မှတ်ထားတဲ့တတ်မှတ်ချက်တွေနဲ့ကိုင်းညီပြီးတော့စစ်စစ်ရွေးချယ်တဲ့ဟာကိုအောင်မြင်ပြီးလိမ့်မယ်လို့ရောစလိုင်းပွေကုန်းယုံကြည်သလား
အားဆုံးကြည့်ပါတယ်ဟောခတ်တူတူပြောရရင်လည်းဆိုရင်တော့ကျွန်တော်ဆုံးကြည့်ပါတယ
်ဟုတ်ကဲ့ဆလိုင်းပွေကုန်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့ဟလာမတိုင်ခင်မှာကျွန်တော်နောက်ထပ်သောတာရှင်တူတခါတည်းဖိတ်ခေါ်လိုက်အောင်ပါဇလွန်မျိုးကဦးတန်းအောင်ကဲဦးတန်းအောင်ဒုသမရတူရွေးချယ်ထားတဲ့ပေါ့ဦးတန်းအောင်သဘောထားဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျွန်တော် NLD ဘက်ကရွေးချယ်ထားတဲ့အောက်တော့ကျွန်တော်အရန်ကိုကြိုးစားပါတယ်လေးလေးလေးစားတဲ့ပုံကိုယ်ကြီးဖြစ်တဲ့အတွက်မို့လို့ပါခင်ဗျာ
โอเค
အမေစုကိုသမရဖြစ်ဖို့မရတဲ့အတွက်တော့ကျွန်တော်တော်တော်လေးကြေကွဲရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ဦးတန်းအောင်လို့မြန်မာလူထုတွေမဲ့ဆန္ဒရှင်တွေအများကြီးပဲရှိလိမ့်မယ်လို့ကျွန်တော်ယူဆပါတယ်မောင်ဝင်းဟန်ဟု
တ်ကဲ့ခင်ဗျ
ာကျေးဇူးတင်ပါတယ်ဦးတန်းအောင်မောင်ဝင်းဟန်အင်းလေးဆိုတဲ့သောတာရှင်ကတမ်းမတော်သောကုစလေအစုဖွဲ့ကဒုတိယသမရယာရုရွေးချယ်တာမှာဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုရွေးချယ်တာနဲ့ပတ်သက်ပြီးတင်ပြချင်တာကလက်ရှိတမ်းမတော်ခေါင်းဆောင်တွေဟာ တပိုင်းရင်လူသက်ကွင်းအဖြစ်စိုးကြီးကိုစနေတကြစီမံကုတ်ကဲညွှန်ကြားခဲ့တဲ့ဆရာနာရှင်ဟောင်းတို့ရဲ့လောင်းရီအောက်ကရုံထွက်နိုင်ခြင်းမရှိသေးဘူး။နောက်တစ်ချက်ကအာဂရီတရားနဲ့အခြေပြတ်ချစားသူဗိုလ်ချုပ်ဟောင်းတွေနဲ့ဝူဝင်းနေလို့တဲ့စံတာရှိရလားဆိုတာတန်တရားပွားစရာတွေရှိတယ်လို့ပြောရမယ်ထင်တယ်။ဘာကြောင့်လဲဆိုဦးမြင့်ဆွေဟာနာမည်ဆိုးနဲ့ကြော်ကြားသူဖြစ်တဲ့အပြင်အမေရိကန်ကပိတ်ဆို့ခံရသူတွေတဲ့တဦးအပါဝင်ဖြစ်ပြီးတော့အာဂရီလိုက်စားမှုတွေအခြေပြတ်ဗိုလ်ချုပ်တွေဆင်းတဲ့မှာထိတ်ဆုံးကပါနေပြီးသဘောထားတင်မှသူဖြစ်2009ခုနှစ်ရှူဝါယောင်ဒေါ်လာရင်းကာလဖိနှိပ်သက်ပြတ်မှုတွေမှာအဓိကတာဝန်ရှိသူဖြစ်ပြီးခဲ့တဲ့နှစ်မလာကတကြွလှရှားသူចောင်းသားတွေကိုအရဝတ်လက်ပတ်နေလူရန်ကားတွေရဲ့ရိုက်နှက်စော်ကားမှုတွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိသူဖြစ်အများကပြောနေတဲ့ကြားကဥမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးချယ်လိုက်လို့ပါမယ်လို့ပြောရမယ်ထင်ပါတယ်ဆိုပြီးမောင်ဝင်းဟန်အင်းလေးကအီးမေးလ်နဲ့ပြို့ပြီးတော့ဆွနေထားပါတယ်ဆိုတော့ဦးစီသူအောင်မြင့်ဦးစီသူအောင်မြင့်ကိုယ်တိုင်ရောဦးမြင့်ဆွေကိုတက်ဖက်ကတင်တာနဲ့ပတ်သက်ပြီးဘယ်လိုသဘောထားအရင်ဆုံးဖြစ်ခဲ့တယ်လဲ
ဦးမြင့်ဆွေကိုတင်တာနဲ့ပတ်သက်လို့ကျွန်တော်နားလေတော့ပြောရမယ်ဆိုရင်ကျွန်တော်အမြဲပြောလို့ပြောထားရှိပါတယ်အခုဒီသမ္မတဘက်ကတင်တဲ့အတုသမရဆိုတဲ့ဟာကဟိုကျွန်တော်နားလေတော့ဟိုတချို့တွေကပြောကြတယ်ပေါ့နော်ဒါသမ္မတကာကွယ်ရေးဥပဒေချုပ်အဘိုးချုပ်မူကြီးမေအောင်နိုင်ကသူ့သဘောနဲ့တင်လိုက်ရင်ပြီးတာပဲဘယ်လိုပါညာပေါ့နော်သမ္မတတကယ်တကယ်ကြတော့ဒီအဘိုးချုပ်မူကြီးမေအောင်နိုင်ဆိုတာကလက်ရှိသမ္မတရဲ့ခေါင်းဆောင်တွေမကဘူးအခုလောဆယ်ပြီးရောက်နေတဲ့အနေထားကအရင်ရောအများကြီးရှိလာတဲ့ဒီအရေးကရှိသွားတဲ့ဒီအာနာရှင်ဟောင်းမျိုးအဲ့ဒီဒူဂျိုဟောင်းမျိုးအကုန်လုံးရဲ့ခေါင်းဆောင်ရဲ့နေရာသဘောမျိုးမှာသူကရောက်နေတယ်ရောက်နေတဲ့ခါကျတော့အခုဒီအာနာအပြောင်းလဲဆိုတဲ့ဟာကကျွန်တော်တန်းပြည်ရဲ့သမိုင်းမှာတော်တော်ကြီးမားတဲ့အပြောင်းလဲကိုပြောလို့ရတယ်လက်နက်ကိုင်တက်နဲ့လက်နက်ကိုင်တက်ကရှိထားတဲ့အကျိုးစီးပွားကိစ္စကလွဲရင်ကျန်တဲ့အကျိုးစီးပွားကိစ္စအဝဝကိုဒီလူလူကအခုရေကောက်ပြေမြောက်လိုက်တဲ့သမရတွေဒီသမရတွေဝန်ကြီးတွေကစီမံခန့်ခွဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်အဲ့တော့အဲ့လိုရောက်သွားတဲ့အခါကျရင်ဒီဟာတွေကဒီထဲမှာဆိုရင်နှစ်ပေါင်းများစွာပေါ့နှစ်ပေါင်း50ကျော်လောက်ဒီပူချိုးကြီးပွားတွေရှိခဲ့ရတဲ့ပူချိုးဟောင်းတွေအဲလက်ရှိကိုတက်မလို့ပူချိုးတွေလည်းနေပါတယ်ပူချိုးဟောင်းတွေရဲ့အာဏာရှင်ဟောင်းတွေရဲ့အကျိုးစီးပွားတွေအများကြီးကျန်ရစ်တယ်လက်မျိုးထိုးမလို့ကျန်ရစ်တယ်ဆိုတော့ဒီဟာတွေကိုပြန်ပြီးတော့ထိန်းသိမ်းဖို့ပြန်ပြီးတော့ကာကွယ်ဖို့ဒါနဲ့ပတ်သက်ပြီးတော့အချင်းပွားရရှိရင်စကားပြောဖို့ပါညာဆိုရင်အဲ့လိုမျိုးအတွက်လူတယောက်ကလိုတယ်လိုတဲ့အခါကျတော့လက်ရှိကျွန်တော်တို့နားလေရသလောက်ကဟိုရန်ကုန်တိုင်းဝန်ကြီးချုပ်နေရာအတွက်ကိုတက်မလို့ဘက်ကဟိုတောင်းတာကိုဒေါက်ဆန်းစီဂျီတာခွင့်ပြုခဲ့ခြင်းမရှိဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့သိရတယ်။ဒါဖြစ်လို့လည်းဆိုတဲ့ခါကျတော့ဒေါက်ဆန်းစီဂျီကတော့ဒီအာဂရီလိုက်စားမှုတွေဘာတွေကိုကဲအောင်လုပ်မယ်ဒါသူပြေချာကောင်းအောင်လုပ်မယ်ဆိုတဲ့အနေအထားမျိုးရှိတာပေါ့။အဲ့တော့ဒီတက်မလို့ဘက်ကနေပြီးတော့မှကိုရတော့လည်းဒီကောင်းဆောင်တွေအကုန်လုံးကိုကိုစားပြုပြီးတော့မှသူတို့ရဲ့အကျိုးစီးပွားတွေဘာတွေကာကွယ်ဖို့ဆိုရင်ဒါလူတယောက်ကလိုလာတယ်။အဲ့ဒီကဘာသူဖြစ်မလဲ။ဒီနေ့ကာလပဲယူနီဖောင်းချစ်ပြီးတော့မှအဲ့ဒီတော့မရတာဘူးယူရဲဆိုရင်အဲ့ဒီကဒီပြဿနာကြီးဘာမှဖြစ်မှာမဟုတ်ဘူးအဲ့တော့အဲ့ဒီမှာခြားနာတာဘုရားဒီဘုရားကြီးမစ်ဆွေဆိုတဲ့ဟာကအရင်ဆရာနာရှင်ဘုရားမူကြီးတို့တန်းချီတို့လက်ထက်ကလေးကကိုတာဝန်နဲ့အများကြီးယူခဲ့တယ်ဒီအချိုးစီးပွားအိစားကြီးထဲထဲဝင်ဝင်ပါဝင်ခဲ့တယ်ပတ်သက်ခဲ့တယ်သိခဲ့တယ်နားလည်ခဲ့တယ်ဆိုတဲ့ခါကျတော့သူဟာသူ့ကိုတာဝန်ပေးခြင်းအားဖြင့်ဒီဟာတွေကိုကင်တွင်နိုင်လိမ့်မယ်လို့ယူဆထားဖို့ပေါ်တယ်နောက်တစ်ခုကအခုဆိုရင်ဘုံကြီးဌာနဌာနဆိုင်ရာအသီးသီးမှာအဲ့ရှိဖို့ဟောင်းနေအများကြီးနေရာယူရတယ်အတင်းဝင်နေဆိုရင်လည်းအများစုကရှိဖို့ဟောင်းနေကြီးရတာကျွန်တော်သိတယ်အဲ့ဒီဟာတွေကိုဩဇာညောင်းမှုဆိုရင်လည်းဒီကုလားတော့ဒီပုံချုပ်ကြီးမစ်ဆွေရဆိုရင်ဩဇာညောင်းနေကြညောင်းနေပြီးလားဖြစ်တယ်ဆိုတဲ့အခါကျတော့သူ့ကိုအဲ့ဒီကိစ္စတွေအတွက်ကိုဟိုတာဝန်ပေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟိုဩဇာညောင်းတော့ထားပါတော့ခင်ဗျာဟိုပြည်ထဲရေးဆိုတာလည်းပဲဟလာပြဿနာတွေအများကြီးပြောရရင်နာမည်ပြတ်တွေအများကြီးပြီးဟိုရဲပဲဖြစ်ဖြစ်ဟိုကျွန်တော်တို့ထူထွေးဥချိုရေးပဲဖြစ်ဖြစ်အဓိကလူလူနဲ့ဆက်ဆံရတဲ့ဌာနတွေကအဲ့ဒီနာမည်ပြတ်နေတယ်ဟလာတကယ့်ကိုပြုပြင်ပြောင်းလဲရေးလှုပ်ဖို့လိုနေတဲ့အုတ်ချူရေးရန်တရားကြီးကိုဦးမြင့်ဆွေလိုလူမျိုးကလုံနိုင်ပါမလားဦးစီသူအောင်မြင့
်သူကပြုပြင်ပြောင်းလဲလှုပ်ဖို့ဆိုတဲ့ယူရခြင်းနဲ့သူ့ကိုထည့်တာမဟုတ်ဘူးခုနကတော့ကျွန်တော်ပြောရပြီမှာရိုးရှင်းပါတယ်ဒီကျွန်တော်တိုက်ပြီမှာနိုင်ငံရေးဆိုတာနိုင်ငံရေးကြီးရဲ့တက်တက်ကျွန်တော်တို့ကတော့မကြည့်ပါဘူးကျွန်တော်ကတော့မကြည့်ပါဘူးကျွန်တော်ကြည့်တာနိုင်ငံရေးဆိုတာဒီအကျိုးစီးပွားရဲ့ဟိုလက်အောက်ခံပါပဲအာဏာတွေဘာဖြစ်လို့ဒီတော့မှရယူထားကြတယ်လေနှစ်ပေါင်း50ကျော်ဆက်အနာရှင်တွေကဘာလို့ထုတ်ပြန်ထားကြကြလဲဆိုတော့အကျိုးစီးပွားကိစ္စပ
ါကို
ကျိုးစီးပွားကွန်ပျူတာစုအကျိုးစီးပွားဒါကိုနဲ့မိဆက်ပြီးတဲ့အကျိုးစီးပွားဒီဘက်ကိုလုပ်တယ်ဆိုတာဒါလုံးဝထင်ရှားနေတဲ့ကိစ္စပါအ
ားလုံ
းကချမ်းသာကြတယ်ကြွယ်ဝကြတယ်တိုက်ပြရတော့ဆင်းရဲမွေးတည်သွားတယ်အဲ့ဒီအတွက်ကိုဒါနောက်ဆုံးအချိန်မှာအပြောင်းလဲဖြစ်လာတာတော့မှန်ပါရဲ့ဒါပေမဲ့ဒီအပြောင်းလဲတဲ့မှာမှပြန်ပြီးတော့မှစာကွယ်ခြင်းနဲ့ပြန်ပြီးတော့ဟိုထိန်းသိမ်းခြင်းနဲ့ဆိုတဲ့အနေအထားမျိုးတွေကြောင့်တော်ခါလေဒီလိုကျွန်တော်ထင်ပါတယ်ဒါကကျွန်တော်ရှင်းရှင်းလင်းလင်းမြင်တာပါဘာမှဒါတိုက်ပြီးကိုပြည်ပြောင်းလဲရင်ကိုရှေ့ကိုသွားဖို့လို့ဘာလို့ညာလို့မဟုတ်ဘူးဆိုတာဘာလို့ဘာဖြစ်လို့လဲဆိုတော့
ဟုတ်ကဲ့ဦးဇေတော်ဟုတ်ပါပြီဟုတ်ကဲ့ဒီကိုကြီးကြီးပါနေဟိုလုံနေတဲ့လူတွေနောက်ပြီးတော့ကိုကြီးကြီးကလုံနေတဲ့ဟာတွေကိုကာကွယ်တဲ့လူပဲဆိုတော့ဥစ္စာကျွန်တော်တို့ရှင်းရှင်းလင်းလင်းနေပြီးသားပါပဲဟုတ်ကဲ့ဒေါ်ရရမြို့သိဦးဘယ်လိုဦးမြင့်စွေရဲ့မိသားစုဝင်တူဟာဟလာနိုင်ငံသားခံယူထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ချိန်တုန်းကသူ့ကိုတင်လို့လို့ပြီးတော့မတင်မဲထားလိုက်တယ backlist ပေါ့လေဒီဥစားကတန်ခတ်အရေးယူထားတဲ့ဆင်ထဲမှာပါနေလို့မရှိသေးတယ်ခုနနိုင်ငံသားမိသားစုဝင်နိုင်ငံသားခံယူထားတဲ့ကိစ္စဟလာဒီ American ရဲ့တန်ခတ်အရေးယူထားတဲ့ဆင်ထဲမှာပါနေသေးတဲ့ကိစ္စဒီနှစ်ချက်စလုံးရှိနေထားပြီးသားလူကိုတပ်ဖက်ကတင်လိုက်တယ်ဆိုတာကအမေရိကန်ကိုရောဒေါက်ဆန်းစုကြည်ကိုပါတဒွေးဆွတ်လိုက်တယ်လို့ပြောလို့မရဘူးလား
အဲသူကတော့အဲတနည်းအားဖြင့်ပြောရင်တော့ဗောလေဟိုစိန်ခေါ်လိုက်တဲ့သဘောတော့ရှိတယ်ကအဲနောက်တစ်ပတ်ကကြည့်ရင်ဗောလေအဲပထမတစ်ချိန်ကျွန်တော်တို့ပြည်ထောင်ကိုဒုတိယသမ္မတမတင်ခင်တုန်းကအာဒီဦးမြင့်ရွှေကိုဒုတိယသမ္မတတင်ဖို့ကြိုးစားခဲ့တယ်ဒါပေမဲ့အဲ့ဒီအချိန်လေးကဒီဦးမြင့်ရွှေကိုနောက်တစ်ချိန်မှာဒုတိယသမ္မတနေရာကိုတင်ဖို့အတွက်ကြိုတင်ပြင်ဆင်ပြီးတော့တမထားခဲ့တဲ့သဘောမျိုးရှိတယ်လို့လည်းကျွန်တော်ကသုံးသပ်တယ်ဗျ။ဟု
တ်ကဲ့။
အဲ့ဒီအတွက်ကြောင့်မလို့ဒီဦးမြင့်စွေရဲ့ဒီတားနဲ့ပတ်သက်တဲ့ဒီနိုင်ငံသားဖြစ်မှုအထောက်အထားတွေကိုအားလုံးပြင်ဆင်ပြီးတဲ့ကာလအဲအခုလိုအချိန်မျိုးကြတော့မှတပ်ဖက်ကနေပြီးတော့ဦးမြင့်စွေကိုဒုတိယသမ္မတအဖြစ်ပြန်ပြီးတော့အဆိုပြုလာလို့ကျွန်တော်ကနားလေတယ်။အဲနောက်တစ်ခုအနေနဲ့ကျွန်တော်တို့ကဘာလို့ကြည့်ရမလဲဆိုတော့ကျွန်တော်အများအဖြစ်တော့ဟို2015ရွေးကောက်ပွဲမှာဦးမြင့်စွေကလည်းပဲဝင်ပြီးတော့ပြိုင်ခဲ့တယ်။နော်ငါးနှစ်သူဝင်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တယ်။အခုရွေးကောက်ပွဲမှာဝင်ပြိုင်တော့သူခွက်ခွက်လာအောင်ရှုံးခဲ့တယ်။အဲ့ဒီသဘောကဘာပြလဲဆိုတော့သူ့ကိုတီတူလူလူကလုံးဝမလိုချင်ဘူး။တီတူလူ
တော်ရမျိုးသိင်တော်တော်ရမျိုးသိင်ဦးမြင့်စွေက
ကျွန်တော်ဘာလို့စဉ်းစားမိလဲ။
တော်တော်ရမျိုးသိင်ဦးမြင့်စွေကတော်တော်ရမျိုးသိင်ဦးမြင့်စွေကရွေးကောက်ပွဲဝင်ရလား
။ရှားလား
။ဦးမြင့်စွေကရွေးကောက်ပွဲဝင်ရလားတော်တော်ရမျိုးသိင
်။ဟုတ်ကဲ့ရွေးကောက်ပွဲဝင်ခဲ့ပါလေ။
ဟုတ်လားဘယ်နေရာဝင်တာလဲ
ဟုတ်ကဲ့အခုကိုစိတ်ကြီးခဏအောင်တို့ကနေဝင်ခဲ့ပါ
တယ်ဟုတ်ပြီဟုတ်ပြီခုနဒေါက်တာရမျိုးသိပြောတာတက်ကတော့ပဲလူရွေးစရာရှားတာလားဟုတ်လ
ားဟုတ်တယ်ဒီပလန်တက်တော့ပဲကဗျာတော့ပဲလူရွေးစရာရှားလာပြီ
လားဒါဆိုရင်တော့ခုန
တက်မတော်အနေနဲ့ဟာပြည်သူလူထုနဲ့အဆင်ပြေဖို့လိုအပ်နေတယ်တော့ပြည်သူလူထုနဲ့ပို့ပြီးတော့ဆက်ဆံရေးကောင်းကျွန်းနဲ့ပြည်သူလူထုရဲ့စံသားနဲ့အညီအလုံးလုံးချင်းနဲ့ဆိုရင်ကျွန်တော်အများအားဖြင့်ပြည်သူလူထုကပူပူနွေးနွေးဟုတ်လားဟိုလမ်းခံပါဘူးလို့ပြောတဲ့လူတယောက်ကဘာဖြစ်လို့ရွေးရတ
ာဒါဆိုရင်တော့ခုနကတော့ဟာလာဦးစီတူအောင်မြင်ဦးစီတူအောင်မြင်ဆွေးနွေးသွားတဲ့အချက်တွေကပို့ပြီးတော့အခရာကြလေးထင်တယ်တော်ရံမျိုးသေးခဏလေးစောက်ခဏလေးစောက်ကျွန်တော်တို့တော်တော်ရှင်နောက်ထပ်2ယောက်ကြံသေးတယ်ကျွန်တော်တော်တော်ရှင်ရဲ့ဆွေးနွေးချက်ကိုအရင်ဆုံးဆက်နားထောင်လိုက်ကြရအောင်နော်အရင်ဆုံးတော့ကိုဇာနီမောင်네덜란드ကကိုဇာနီမောင်ကိုဇာနီမောင်ဘယ်လိုသဘောရသလဲ
ဒီလူတော်မျိုးစုံတော်နဲ့တမ်းတော်ကရွေးချယ်တော့ဒီဒုတိယသမ္မတုံးနဲ့ကျွန်တော်အနေနဲ့တော့ဘလို့ပဲတိုက်ခံနေရှိရှိဒီဒီအနေဒီကပဲဒါအိပေါ်အဓိကသမ္မတတဲ့ပြန်ပါဒါပေမဲ့အဲဆေးဆိုးကတော့လည်းညင်နေတော့သူကာလုံးကာလုံးနဲ့ဒီစစ်ဘုတ်တမသားလည်းညင်မှဆိုတော့အဲ့ဒါကအဲ့ဒီတော့ကတော့ဒီဂျူဟာတွေမဟာဂျူဟာတွေဆိုတော့ NND စိတ်ပိုင်းခေါင်းဆောင်တွေမှာရှိနေပါလိမ့်မယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဇာနီမောင်ကျေးဇူးများတင်ပါတယ်နေတဲ့လန်ကနေဆွေးနွေးတာခုတစ်ခေါက်ကစိုင်းအောင်ကျော်ဆန်းစိုင်းအောင်ကျော်ဆန်းကရောဘယ်လိုသဘောရသလဲ
ကျွန်တော်ရာဦးမြင့်ဆွေဟိုရေးပေးလိုက်တဲ့အတွက်တကယ်တော့ကြောက်ရဟုတ်တာအဦးထင်ကျော်ပဲကျွန်တော်သဘောကျဦးထင်ကျော်ကသူကတိုင်းကျိုးပြည်ကျိုးကိုဆောင်ရနိုင်မယ်အောင်ဆန်းစုဒေါ်ဆန်းစုကြီးရဲ့လူလုံတော်လည်းဖြစ်ပြန်တော့သူကတိုင်းပြည်ရဲ့အနာဂတ်ကိုဆောင်ရနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုင်းအောင်ကျော်စန်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မိတိလာမျိုးကတောတာရှင်ဦးစိန်မောင်ကလည်းပဲခုနဦးထင်ကျော်နဲ့ဦးဟန်ရီဗန်ဒီယူတို့နဲ့ပတ်သက်ပြီးတော့သူကတော့သဘောတူတယ်ဒါပေမဲ့တမ်မတော်ကတင်သွင်းတဲ့ဒုသမနာလောင်ကတော့ပြည်သူပြည်သားအလုံးမမျှော်လင့်မတောင့်တတဲ့အံ့အားတင်သွားလောက်ထူးခြားတဲ့သူဖြစ်နေတယ်တဲ့တမိုင်းကြောင်မကောင်းပြည်သူအမုန်းကိုခံယူခဲ့ရသူဖြစ်နေတယ်ဆရာနာရှင်ကြီးရဲ့အမိန်အောက်မှာသာကျင်လည်လှူရှားနေခဲ့ရသူဖြစ်လို့ပြည်သူအကျိုးပြုစိတ်ဓာတ်နဲ့အမူအကျင့်မရှိခဲ့သူလို့ဝေဖန်တာခံရသူဖြစ်တယ်နိုင်ငံရေးနဲ့နိုင်ငံအရေးသဘောတရားအတွင်းမြင်မရှိသူလို့လည်းတုံ့သက်ခံရသူဖြစ်တယ်။ပုံမှန်59စာလုံးနဲ့ညီဆွန်းနေသူအခုတော့မကြီးတော့ဘူးပေါ့နော်။ကျွန်တော်လည်းပဲဒါတော့စစ်စစ်တဲ့လူတွေအလုပ်လို့ထင်ပါတယ်။ နာမည်ပြည့်စင်အသွင်းခံထားရသူလည်းဖြစ်နေတယ်လို့သိရတယ်။ဒါကြောင့်အန်အောလောက်ဆရာဖြစ်ပြီးမသိတော်ဘူးလို့ထင်မြင်မိတယ်တဲ့။ဒီပုဂ္ဂိုလ်တဲ့ဆိုင်ဒီသောတာရှင်ဦးစိန်ပေါင်းအကြံပြုထားတာကသူရဦးဝေးမြင့်လို့ပုဂ္ဂိုလ်ကမှသိတော်အောင်မယ်လို့ထင်မိပါတယ်တဲ့။ဦးစိန်ပေါင်းရဲ့သဘောထားပါ။နောက်တစ်ခါကျွန်တော်တို့အတန်းဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူလည်းရှိပါတယ်။ကိုနေလင်းဦးပါသူရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်ကြပါဦး
။ဒီခန္ဓာအတွက်ကျွန်တော်တွေးပူမိတဲ့အကြောင်းကိုလိုရင်သူရှင်းပဲပြောပြရစီ။ဒုတိယသမရ3ပေါ်ပေါက်လာပြီလျင်ပထမသမရကြီးဖြစ်မိသူမှာဥထင်ကျော်ဖြစ်ပြီးဒုတိယသမရမှာဥမြင့်ဆွေဖြစ်မိဧကံမလွဲပါကျွန်တော်ပြောချင်တဲ့အကြောင်းတစ်ခုကအင်အားကြီးတဲ့အဖွဲ့အစည်းတစ်ခုမှဥထင်ကျော်အားလုံးကြံတက်ဖြတ်လိုက်ပါလျင်ဥမြင့်ဆွေသည်အလိုအလျောက်သမရကြီးဖြစ်လာပါမည်အစိုးရဝန်ကြီးတွေကိုပြန်လဲပြောင်းလဲဖွဲ့စည်းပြီးလိုက်ပါလျင်မြန်မာတနိုင်ငံလုံးသည်စစ်ကြံဘောရတို့ပြန်လဲရောက်ရှိသွားနိုင်ပါသည် NLD လွှတ်တော်အမှန်များဤပါဇက်သည်လဲတနက်ကိုမရှင်းနိုင်ကြတော့ပါဒီအဖြစ်မျိုးမရောက်အောင်ဘယ်လိုကာကွယ်ကြမလဲအဲ့လိုဖြစ်ရင်တော့ဘယ်လိုလုပ်ကြမလဲဆိုတာပြန်လဲစဉ်းစားထားသင့်ပါသည
်တော်ရရှင်ကိုနေလင်းဦးပါဆိုတော့ဒီစွန့်ရွက်ချက်တွေကိုကြည့်ရင်လူတွေမှာစိုးရင်ချက်တွေရှိနေတယ်ဆိုတာကျွန်တော်တို့ခမန်းကြည့်လို့ရပါတယ်ခန်းစားကြည့်လို့ရပါတယ်ဆိုတော့ဦးစီသူအောင်မြင်အခုလိုအခြေအနေမှာတူကတော့ဒါကျွန်တော်တို့သမရဖြစ်မယ်အများကခံမှန်းထားတာတော့ဦးထင်ကျော်ကသမရဖြစ်မယ်ဖြစ်အောင်လဲပဲဒါ NLD ကနေပြီးတော့စနစ်တကျမဲပေးရွေးချယ်တဲ့နေရာမှာစနစ်တကျလိုးလိမ့်မယ်လို့ကျွန်တော်တို့ဒီလိုပဲခံမှန်းရတာပေါ့နော်အဲဒီလိုပဲဒုသမရ1ကဒီပုံစံအတိုင်းဆိုရင်အခုမဲခွဲမဲ့ဆုံးဖြတ်မဲ့ပုံစံအတိုင်းဆိုရင်ဒုသမရ1ကဦးမြင့်ဆွေဖြစ်မယ်တခါဒုသမရ2ကဦး Henry Venty ကဒုသမရ2နေရာကိုရောက်မယ်ဘာဖြစ်လို့လဲဆိုတော့ဒုသမရကဒုသမရ1နေရာကိုရော NLD ကလိုချင်လို့မရဘူးအခြေအနေအဲ့လိုမဟုတ်အဲ့ဒီလိုရှိနေတယ်မလား
ဟုတ်ပါတယ်အခုဟိုနည်းနည်းလေးကျွန်တော်တို့ဒီမှာဟိုဘာလဲနားလည်မှုလွဲတာတခုကျွန်တော်ရှင်းပြခြင်းနဲ
့ဟုတ်ကဲ့
ဒုသမရ1ဒုသမရ2ဆိုတဲ့ဥစ္စာအကျွန်တော်ပြချကြည့်တယ်ဖွဲ့စည်းပုံခြေခံဥပဒေထဲမှာရောသမရရွေးချယ်တင်မြှောက်ရေးဥပဒေနည်းဥပဒေထဲမှာဓမ္မမတ်မပါဘူးအဲ့တော့အဲ့ဒီမှာပါတာတခုပဲပါတယ်အရေးကြီးတဲ့အချက်လို့လည်းပြောလို့ရပါတယ်သမရကဒုစုံတစ်ခုအကြောင်းကြောင့်သူအနားယူမယ်ဒီမှာဆွဆွဲပြစ်တယ်လို့နှုတ်ထွက်ရမယ်တခုခုကြောင့်ပေါ့သမရကသူကနားသွားပြီဆိုတဲ့ခါကြလို့ရှိရယ်နားသွားပြီဆိုတာနဲ့အဲ့ဒီဒုတိယမဲအများဆုံးရထားသူလို့ခေါ်တယ
်။ Okay.
အဲ့ဒီဒုတိယသမရကသူကယာယီသမရဖြစ်လာလိမ့်မယ်။အဲ့ဒီသူယာယီသမရဖြစ်တယ်ဆိုတာကလည်းအလွန်အချိန်တူတော့ပါလေ။အလွန်ကျွန်တော်ထင်တယ်နှစ်ပတ်ပတ်ဝန်းကျင်လောက်ပဲရှိပါလိမ့်မယ်။အဲ့ဒီကာလအတွင်းမှာကျွန်တော်တို့ကလို့သမရကြီးကလွတ်လပ်သွားပြီလွတ်လပ်သွားပြီဆိုတာနဲ့အဲ့ဒီသမရကိုဘယ်နေရာကနေသူ့ရွေးပေးလိုက်ကြလဲ။ဥမာဥတင်ကျော်တကယ်လို့အဲ့လိုဖြစ်တယ်ဆိုရင်ဥတင်ကျော်ကိုပြည်သူ့တော်ကရွေးပေးလိုက်တယ်ဆိုရင်ပြည်သူ့တော်အစည်းအဝေးကိုပြန်ပြီးတော့လုပ်ပြီးတော့မှအဲဒီရောက်ောက်ခံတွေကနောက်ထပ်ဒုသမရတယောက်ကိုရွေးပေးရမယ်ရွေးပေးပြီးတာနဲ့ဘုရားတော်ကလို့စုံညီပေါ့ပြောင်ရွှေ့ပြတော်အစည်းအဝေးတခါပြန်ခေါ်ပြီးရင်အဲဒုသမရ၃ယောက်ထဲကမှအဲဒီသမရတယောက်ကိုရွေးပေးရ
မယ်ဆိုတော့ဟုတ်ကဲ့
ယာယီသမရဆိုတာခိတ္တခဏပဲသူကဖြစ်မှာ
ဟုတ်ကဲ့
တော့အဲဒီအတွက်လောက်ကတော့သိရမလို့ဒါပေမဲ့လည်းဟိုမပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ကျွန်တော
်နှစ်ပတ်လောက်အတွင်းမှာကိုဒီသမရကဘလောက်ပြင်းများအပြောင်းလဲတွေကြီးကြီးမားလုံးလိုက်မလဲပါညာဒါကတော့ကျွန်တော်တို့မပြောတ
တ်ဘူးဒါပေမဲ့
ကျုံလည်းမကျုံဘူး
ဟုတ်ကဲ့ဆိုတော့အခုဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံနဲ့ဟဲ့လားသမရဖြစ်လာမဲ့ပုံနောက်အစိုးရအဖွဲ့ပေါ်လာမဲ့ပုံဒီအစိုးရအဖွဲ့ကအားကောင်းမောင်းတဲ့အလုပ်တရားလုပ်စရာတွေအများကြီးပြဿနာတွေရလဲအများကြီးအရှုပ်ထူးတွေရလဲအများကြီးလူတွေရဲ့မျှော်လင့်ချက်တွေရလဲအများကြီးအဲ့ဒီအများကြီးအများကြီးတွေကြားထဲမှာအစိုးရကအားကောင်းမောင်းတဲ့နဲ့ဟဲ့လားအလားအချိန်အဟုန်နဲ့မောင်းနေနိုင်ဖို့အတွက်ဒီဒုတိယသမရ၃ဦးရွေးချယ်ထားတဲ့ပုံစံကအဲ့ဒီအချိန်အဟုန်လိုအပ်တဲ့အချိန်အဟုန်အတိုင်းကိုသွားနိုင်မယ်လို့ဦးစီသူအောင်မြင်ထင်လား
အဲကျွန်တော်ထင်တာကတော့ဒီဒုတိယသမရ၃ရပုံမှာမူမတည်ပါဘူးတကယ်တော့အစိုးရအဖွဲ့ကိုဦးဆောင်မယ်ဆိုတာဒေါက်တာစုကြည်ကဒီဦးဆောင်မယ်ဆိုတာပြောထားပြီးသားပဲအဲ့တော့သမရဖြစ်လာမဲ့လူကဒေါက်တာစုကြည်ကိုကူညီမဲ့လူပဲသူကဖြစ်နေတယ်ဆိုတော့ဒေါက်တာစုကြည်ရဲ့သူကမောင်းနေမှာပါ
သူ
မောင်းနေမယ်ဆိုတဲ့ခါကျတော့ခုနကမျိုးကိုကျွန်တော်ပြန်ဖြေရရင်နှစ်ချက်ပဲရှိတယ်တစ်ချက်ကတော့အခုဒီတာဝန်ကိုပြောင်းရယူလိုက်ရမယ်ဒီ NLD ဝန်ကြီးတွေခုနကတော့လို့ဒုသမရတွေတခြားသောဒီလိုသူအဆင့်လူတွေပေါ့နော်နောက်တိုင်းနေပြည်တွေကဝန်ကြီးချုပ်တွေအဲ့ဒီအစိုးရအဖွဲ့ဝင်ဝန်ကြီးတွေအကုန်လုံးရဲ့အရေးချင်းကအဓိကမူတည်တယ်ဒုတိယအချက်ကတော့ဒီတိုင်းပြည်ရဲ့ပေါ်လာမဲ့အစိုးရအဖွဲ့အဆင့်ဆင့်ရဲ့အသီးသီးရဲ့ပုံစံကတမတော်သားတွေနဲ့ဒီခုနကတော့ရွေးကောက်ခံနေတဲ့ပူပေါင်းပြီးတော့မှအုပ်ချုပ်တယ်ဆိုတဲ့ပုံစံမျိုးပေါ်နေတာဖြစ်တဲ့အခြေအနေမျိုးလို့ဒီခုနကတော့ရွေးကောက်ခံနေတဲ့တမတော်သားအရာရှိတွေနဲ့ဘလောက်ပြောင်းနိုင်တယ်ဘလောက်တယောက်နဲ့တယောက်အချင်းချင်းပြီးနိုင်နိုင်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့မှကျွန်တော်တို့ကငြင်းငြင်းကြီးတွေကျွန်တော်တန်းပြီးဖွင့်ပြတုတ်တဲ့ရေးတွေအဲ့ဒါတွေကအကုန်လုံးဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိရင်ခုနမဆုံးသေးတဲ့ဇာတ်အပြင်ကျွန်တော်အခုမေးခွန်းလည်းဖြေပါခင်ဗျအ
ဲကျွန်တော်မြင်တာတော့ဗျာဟိုခုနကိုစီရောမြင့်ဆွေးနွေးသွားတဲ့အချိန်မှာကျွန်တော်တို့ကဘာလို့လဲဆိုတော့အဲတမရနဲ့ဒုတိယတမရအများကြီးရ ရွေးချယ်တင်မြောက်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်နိုင်ဖို့လိုအပ်ပါတယ်ဗျ။အဲ့ဒီဥပဒေကိုပြင်ဆင်ဖို့ကကျွန်တော်တို့ပြည်တော်စုလွတ်တော်မှာလိုပိုင်ခွင့်ရှိပါတယ်။အဲကျွန်တော်ဆိုလိုချင်တဲ့သဘောကတကယ်လို့သမရဟာတခုခုအကြောင်းတခုခုကြောင့်နှုတ်ထွက်ရတယ်ဆိုရင်ဒုတိယသမရဟာနော်အချိန်ကာလဘယ်လောက်ပဲယာယီသမရအဖြစ်တာဝန်ထမ်းဆောင်ပြီးတော့အချိန်ကာလဘယ်လောက်အတွင်းမှာသူကတတ်တတ်မှတ်မှတ်ပေါ့ဗျာ။အဲ့ဒီလိုပုံစံမျိုးဥပဒေမှာပြင်ဆင်ထွက်သွင်းနိုင်လို့လိုအပ်ပါတယ်။နောက်ပြီးတော့ညှိဥပဒေမှာလည်းအလားတူပြင်ဆင်နိုင်လို့လိုအပ်ပါတယ်။အဲ့ဒီလိုမလုပ်နိုင်လို့ရှိရင်အကြောင်းတစ်ခုခုပြပြီးတော့နော်ဒုတိယသမရယာယီသမရအဖြစ်ဥမာ6လတန်ပြီးတနည်းတန်ပြီးဆက်ပြီးတော့အုံချုံတွားနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအကြောင်းလေးအတွက်အများကြီးထိခိုက်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျ။
နောက်ပြီးတော့လက်ရှိအစိုးရအနေနဲ့ပေါ့လေအစ်စ်ပေါ်လာမယ့်အစိုးရအနေနဲ့ကျွန်တော်အမြင်အဖြစ်နော်ဒေါက်တာဆန်းစုကြည်ရဲ့
ဟုတ်ကဲ
့ခေါင်းဆောင်မှု
တော်ရမျိုးတွေ
ဟိုကျောင်းောက်ခံပြုပြီးပေါ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့အဲဒေါက်တာဆူချီအပေါ်မှာလူသူရဲ့ဂျုံချီမှုနဲ့ထောက်ခံမှုကပိုပြီးအရေးကြီးတယ်လို့မြင်ပါတယ
်။ဟုတ်ကဲ့စိတ်ဝင်စားစရာတော့အင်မတန်ကောင်းတဲ့အခင်းချင်းလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။ကျွန်တော်တို့ခုနအစောပိုင်းတုန်းကဆွေးနွေးတယ်အလာဦးဟန်ရီဗန်တီယူရဲ့ဒီနဲ့ယင်းနေသူတွေစလိုင်းပွေကိုစလိုင်းပွေကိုဆွေးနွေးချင်တာလေးပြောပါဦး
။ဟုတ်ကဲ့ဟိုဆွေးနွေးချင်တဲ့ဥစ္စာတော့ဗာလဲဆိုရင်တော့ဒီစလိုင်းအဥပန်သေးကိုဇွေးကောက်ရဲ့နေရာမှာတခြားတိုင်းရင်းသားတွေရောတခြားလူတွေရောဗာရင်းညာတွေကျွန်တော်တို့ပြောတန်နေကြားတယ်။အဲ့တော့ဝိဟန်ဒီဗန်ချီယိုကအဲသူကအုတ်ချုပ်ရေးဆွမ်းရည်လိုရှိမယ
်ဟုတ်ကဲ့
နောက်အခုသူတို့လိုရမယ့်ဥစ္စာကအုတ်ချုပ်ရေးလေးကိုနိုင်ငံကြီးရတူအောင်ဆန်းစစ်ရဲ့ကိုင်နေအုတ်ချုပ်ရေးဆိုတော့ဒီစလိုက်ဝိဟန်ဒီဗန်ချီယိုကတော့သူနိုင်နိုင်သူကိုင်တွေ့နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်လို့အဲ့ဒါတခုလေးပြောချင်တယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပြတဲ့ဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းတရားပောင်းဆွေးနွေးကြတဲ့စလိုင်းပွေကိုဦးတန်းအောင်ကုစားနေမောင်ဆိုင်းအောင်ကျော်ဆန်းတို့အပြင်မချက်ပေးဖို့ဆွေးနွေးကြသူတွေအထူးသဖြင့်ဒီလိုင်းကနောက်ထောင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်။ရှေ့သတင်းပတ်တွေမှာရင်ကုန်စိတ်လှုပ်ရှားစရာတွေဆက်ပြီးတော့ဆောင်မြော်ကြတာပေါ့ခင်ဗျာ
။ထောက်လို့သူမဆူမွန်တဲ့အတူကိုကျကျော်သိန်းစီစဉ်တင်ဆက်တဲ့တရားရေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ဒီစီစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်တည်ရင်ချင်းချုပ်ကိုပြောပြပေးပါအောင်ကုသညုံရဲ့
။ကောင်းပါပြီခင်ဗျာ။ဒီကုလသမဂ္ဂကနေပြီးတော့ကမန်ကထပြုစီစဉ်တဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းပဲတနင်္လာနေ့မှာလှုပ်သွားမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ဂရီကပြောလိုက်ပါတယ်။ဆီးရီးယားဆွေးနွေးဘက်ကဒီမစ္စတာကယ်ရီရဲ့ဆွေးနွေးဖြစ်ဆိုရင်အပြည့်ရသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲမှုတွေရှိနေတဲ့ကြားကလည်းပဲအခုလိုဆွေးနွေးပွဲကိုလုပ်မှာဖြစ်ပါတယ်။စနေနေ့မှာဒီအမေရိကန်ပြည်တော်စုနဲ့တောင်ကိုရီးယားတို့ဟာနှစ်ဆင်ပြုလုပ်နေကြပူးရဲဆေးလေ့ကျင့်မှုတွေကိုစတင်လိုက်ပြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကခုလိုဆေးပြလေ့ကျင့်မှုတွေကနေတိုက်ခိုက်မှုတစ်ခုခုဖြစ်လာရင်ချက်ချင်းလက်တုံပြန်လက်စားချိန်မယ်ဆိုပြီးတော့နှစ်ဆင်လုပ်နေကြတိုင်ချင်းချောက်ခဲ့ပြီးတဲ့နောက်ရပိုင်းကြမှာပဲခုလိုပူးတွဲဆေးလေ့ကျင့်မှုတွေစတင်လိုက်တာဖြစ်ပါတယ်။ရှီကာဂိုမြို့မှာလှုပ်တဲ့မက်ဆစ်စီယုံပွဲမှာဆန္ဒပြသူတွေပေါ်မှာကြမ်းဖက်အောင်လှုံ့ဆော်ရဲဆိုပြီးတော့ Republican Party ရဲ့ကုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကိုလူတချို့ကပြစ်တင်ပြောပါတယ်။အဲ့ဒီမက်ဆစ်စီယုံပွဲလုပ်ဖို့စီစဉ်ထားတဲ့နေရာမှာယွန်းဆန်ခတ်ဖြစ်တာကြောင့်ပွဲကိုလည်းဖျက်လိုက်ရပါတယ်။တောက်ချတဲ့ညကမက်ဆစ်စီယုံပွဲဆင်းပြပုံကိုဒေါ်နယ်ထရမ့်ရောက်မလာခင်မှာထောင်ငန်းရှိတဲ့ဆန္ဒပြကန့်ကွက်သူတွေနဲ့မစ္စတာထရမ့်ကိုထောက်ခံသူတွေကြားမှာယွန်းဆန်ခတ်မှုတွေဖြစ်ခဲ့တာပါ။အာဖဂန်နစ္စတန်လီဒါကနေပြီးတော့2020ပြည့်နှစ်ရောက်တဲ့အထိလိုအပ်တဲ့အင်အားအဆင့်ကိုရအောင်မှမဟုတ်ဘူးလို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ဂျီတူကပြောလိုက်ပါတယ်။လီဒါအတွက်မှားထားတဲ့လေရင်တချို့ဟာ2018ခုနှစ်အထိအာဖဂန်နစ္စတန်နိုင်ငံကိုရောက်အောင်မဟုတ်ဘူးလို့ဗိုလ်ချုပ်ကြီးဂျွန်ကမ်ဘယ်ကပြောသွားတာဖြစ်ပါတယ်။သူကဒီအာဖဂန်နစ္စတန်ကအမေရိကန်ရဲ့မြောက်တလန်တိတ်စာချုပ်ဖွဲ့ဒီ NATO ဖွဲ့ရဲ့တပ်မှုဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကမှတာဝန်သက်တမ်းကုံဆုံးသွားတာဖြစ်ပါတယ်။လေရင်တစ်တွေအတွက်လေရင်မှုတွေကိုလေ့ကျင့်ဖို့နောက်ထပ်2နှစ်3နှစ်ထပ်လိုအောင်မယ်လို့သူကရှင်းပြခဲ့ပါတယ်။
တဲ့ရင်ချင်းချုပ်ကိုကုသညုံကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.